Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာရှင် VOA American တန်ရ2025ခုနှစ်ဖေဖော်ဝါရီလ12ရက်ဗုဒ္ဓဟူးနေ့မနက်ခင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိဓာတ်ရိုက်ထုတ်လွှင့်နေပါပြီ။ပထမနာရီဝက်ကိုတော့လိုင်းဒိုမီတာ2530တို့ကနေဖမ်းယူနိုင်ပြီးအစီအစဉ်တစ်ခုလုံးကိုတော့လူတုမိတ်ဆွေရုပ်သံ barmis.voanews.com Facebook နဲ့ YouTube တို့ကနေလည်းဓာတ်ရိုက်ထုတ်လွှင့်နေပါတယ်။ချစ်မသင်္ကီထိုက်ပါရှင်။
ဂျော်ဒန်ဘုရင်ကိုသမ္မတ Trump အင်ပီရိုမှာတွေ့ဆုံစဉ်ဘာတွေဆွေးနွေးခဲ့ကြပါသလဲ။တစ္စကံတွေပြန်မလို့ရင် Hamas ကိုပြန်တိုက်ဖို့ Israel ဝန်ကြီးချုပ် Netanyahu ကသတိပေးလိုက်ပါတယ်။မြန်မာအရေးနိုင်ငံတကာညီလာခံတရက်ကို American ပြည်ထောင်စု Indiana ပြည်နယ်မှာကျင်းပဖို့ရှိပါတယ
်။ဘုံမူကြီးဆော့ချစ်သူကိုဖမ်းဝရမ်းထုတ်နိုင်ရေးထိုင်းဘက်ကကြိုးပမ်းနေတယ်ဆိုတဲ့အကြောင်းနောက်စစ်တမ်းတင်ရခိုင်ပြည်နယ်တွင်ကလေးငယ်တွေရဲ့ချမ်းမှာဖွံ့ဖြိုးရေးအခြေအနေမုံရွာမှာမီတာကားတွေပို့ပြီးတော့ချတင်လာတဲ့အကြောင်းဆက်တဲ့သတင်းဆောင်မတွေကိုလည်းနားဆင်ချရပါမယ်။အပတ်စဉ်ကဏ္ဍတွေထဲမှာတော့မြေကြီးဩဇာအမေရိကန်နိုင်ငံရေးဆိုရှယ်မီဒီယာလူကြီးများသတင်းတို့ကဘာတလွားခီးသွားအစီအစဉ်တို့ကိုထုတ်လွှင့်မှာဖြစ်ပါတယ်။အခုတော့ဥတည်မောင်တန်းကသတင်းတွေပြောပြပေးပါအောင်ရှင်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်ကဂျော်ဒန်ပြည်ဒုတိယမြောက်အဗ်ဒူလာကိုအင်ပီရိုမှာအင်္ဂါနေ့ကလက်ခံတွေ့ဆုံခဲ့ပြီးဂါဇာကိုခီးသွွားလုပ်ငန်းနေရာဖြစ်ပြောင်းဖို့ပြောလိုက်ပါတယ်။ဒါပေမဲ့ဂါဇာကပါလက်စတိုင်းတွေကိုလက်မခံရင်ဂျော်ဒန်နဲ့အီဂျစ်လိုတခြားအာရဗ်နိုင်ငံတွေကိုပေးထားတဲ့အမေရိကန်အကူအညီတွေဖြတ်မှာမဟုတ်ပါဘူးလို့ပြောပါတယ်။တနင်္လာနေ့တုန်းကတော့အဒီလိုအကူအညီဖြတ်ဖို့ဖြစ်နိုင်တယ်လို့သမ္မတထရမ့်ကပြောခဲ့တာပါ။ဂါဇာကနေပါလက်စတိုင်းတွေကိုဂျော်ဒန်နဲ့အီဂျစ်နဲ့တခြားအာရဗ်တိုင်းပြည်တွေကလက်ခံဖို့အမေရိကန်သမ္မတထရမ့်ကလူသိရှင်ကြားပြောခဲ့တာကိုဂျော်ဒန်ကပယ်ချထားခဲ့ပြီးဖြစ်ပါတယ်။ဒါပေမဲ့အင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာသတင်းတောက်တွေမြင့်တဲ့အခါမှာတော့ဂျော်ဒန်ပြည်ကတိတိကျကျဖြေကြားမသွားခဲ့ပါဘူး။ကန်ဆာဖြစ်တဲ့ဂါဇာကကလေး2000အထိလက်ခံမယ်လို့တော့ပြောခဲ့ပါတယ်။ဂျော်ဒန်မှာပါလက်စတိုင်းနှစ်သန်းကျော်ကရှိနေပြီးသားပါဇာဂါအားလုံးစနေနေ့မွန်းတဲ့ချိန်ထိဟားမတ်စ်ကပြန်မလို့ရင်အပြည့်ရသဘောတူစာချုပ်ကိုဖျက်လိုက်ဖို့အမေရိကန်သမ္မတထရမ့်ကပြောခဲ့တာကိုလည်းဂျော်ဒန်မြင်းနဲ့တွေ့ဆုံရမှာထပ်မံပြောခဲ့တယ်လို့ AP သတင်းကဆိုပါတယ်စနေနေ့နေ့လယ်မှာဇာဂန်တွေကိုဟားမတ်စ်အဖွဲ့ကပြန်မလို့ရင်ဂါဇာကိုပြန်တိုက်မယ်လို့အစ္စရေးဝန်ကြီးချုပ်နေတန်ယာဟုကအင်္ဂါနေ့မှာပြောလိုက်ပါတယ်ဇာဂန်တွေပြန်မလို့ရင်အပြည့်ရစာချုပ်ကိုဖျက်လိုက်ဖို့အမေရိကန်သမ္မတထရမ့်ကတော့တနင်္လာနေ့တုန်းကပြောခဲ့တာပါချင်းချောက်ပြောဆိုနေတာတွေကဘာတမူးမှမရှိပဲပြဿနာတွေကိုပိုပြီးရှုပ်ထွေးစေပါတယ်လို့အမေရိကန်နဲ့ဥရောပနိုင်ငံတချို့ကအကြမ်းဖက်အဖွဲ့လို့သတ်မှတ်ထားတဲ့ဟားမတ်စ်အဖွဲ့ပြောရေးဆိုခွင့်ရှိသူဆမီအဘူဇူရီကသတင်းတောက်တွေကိုအင်္ဂါနေ့ကပြောပါတယ်။ဒဇာကလွတ်ဖို့ရွှေဆိုင်နဲ့ဟာအပြည့်အသဘောတူညီချက်ကိုဟားမတ်စ်ကလုံးဝအုတ်တုံချိုးဖောက်တာဖြစ်တယ်လို့အစ္စရေးကကော်ရေးဝန်ကြီးအစ္စရေးကတ်စ်ကပြောကြားခဲ့ပြီးအစ္စရေးစစ်တပ်ကိုအမြင့်ဆုံးတက်လှမ်းထားလိုက်ပါတယ်။နေရာတော်များများမှာပါလက်စတိုင်းတွေကိုပြစ်မှတ်ထားပြီးလေကြောင်းကတိုက်ခိုက်ပစ်ခတ်ခဲ့တယ်လို့ဟားမတ်စ်ကတော့ဆွဆွဲပါတယ်။သဘောတူထားတဲ့အတိုင်းလူသားချင်းစာနာထောက်ထားရဲ့အကူအညီတွေဝင်လာနိုင်အောင်လော်ကူချောပွေအောင်လုပ်ပေးဖို့အစ္စရေးကပြက်ကွက်ခဲ့တယ်လို့လည်းဟားမတ်စ်အဖွဲ့ကဆိုပါတယ်။လာမယ့်စနေနေ့မှာစီစဉ်ထားတဲ့အတိုင်းတရားခံတွေလွတ်ပေးဖို့ဟားမတ်စ်အဖွဲ့ကိုမြစ်တာရခိုင်ကြောင်ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတရက်စ်ကပါရီကနေပြောလိုက်ပါတယ်။သမ္မတထရမ့်မှာတကမ္ဘာလုံးဆိုင်ရာအမေရိကန်နိုင်ငံရဲ့စစ်ရေးအနေအထားပြန်လည်သုံးသပ်လာတာကိုနောက်ဆုတ်သွားပြီလို့ကောက်ချက်ဆွဲကြမယ်ဆိုရင်တော့ကမ္ဘာခေါင်းဆောင်တွေမှားရကြလိမ့်မယ်လို့အမေရိကန်ကာကွယ်ဝန်ကြီး Pete Hegseth ကပြောလိုက်ပါတယ်။တစ်ဆက်တည်းမှာပဲယူကရိန်းမှာငြိမ်းချမ်းရေးမြန်မြန်ရဖို့သမ္မတထရမ့်ကတွန်းအားပေးနေတာဟာအမေရိကန်ရဲ့အရင်းမြစ်တွေကို Indo-Pacific ဒေသမှာတရုတ်ရဲ့ရန်များလာတာကိုရင်ဆိုင်ချထားဖို့ဖြစ်တယ်လို့လည်းအမေရိကန်ကာကွယ်ဝန်ကြီးကပြောကြလိုက်ပါတယ်။ဂျာမနီနိုင်ငံစတူဂတ်မြို့မှာအင်္ဂါနေ့ကသတင်းတောက်တွေကိုဟက်ဆက်ကအခုလိုပြောကြားခဲ့တာပါစတူဂတ်မြို့မှာရှိတဲ့အမေရိကန်စစ်တပ်ရဲ့ဥရောပနဲ့အာဖရိကစစ်ဌာနချုပ်တွေကိုအမေရိကန်ကာကွယ်ရေးဝန်ကြီးကပထမဦးဆုံးဝင်ရောက်ရန်နာခဲ့တာဖြစ်ပါတယ်ကွန်မြူနတီတယောက်ကညီမချက်ကြီးမားခိုင်မာတာတန်တရားရှိစရာမလိုပါဘူးသူတို့အမြင်ကကျွန်တော်တို့ကအမြင်နဲ့လုံးဝခြားနာပါတယ်အဲ့ဒီမှာဘသူကဒီတာဝန်ကိုယူမလဲဆိုတာက27ရာစုရဲ့အခြေအနေကိုဖန်တီးပေးပါလိမ့်မယ်လို့သတင်းတောက်တွေကိုအမေရိကန်ကာကွယ်ရေးဝန်ကြီးကပြောကြားခဲ့ပါတယ်ဗိုလ်ဒုနဲ့ကြာသတိနေ့ဒီမှာကျင်းပမဲ့မြောက်အတ္တလန္တိတ်စီးရေးစာချုပ်ဖွဲ့နေတိုကာကွယ်ရေးဝန်ကြီးများအစည်းအဝေးရဲ့ယူကရိန်းကာကွယ်ရေးဆက်သွယ်ရေးအုပ်စုအစည်းအဝေးတွေကိုဟက်ဆက်ကတက်ရောက်มาဖြစ်ပါတယ်
ပြည်ဝင်အမေရိ ွက်ခံတဲ့မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ6နာရီခွဲအထိလိုင်းဒိုမီတာ25 kHz 11865လိုင်းဒိုမီတာ32 kHz 6153ညနဲ့လိုင်းဒိုမီတာ40 kHz 9533ညတို့ကနေထုတ်လွှင့်ပေးနေပါတယ်မနက်9နာရီအထိဒုတိယပိုင်းကိုလူမှုမိတ်ဆွေနဲ့ Digital Line တွေကနေပြီးတော့ဖမ်းယူနိုင်ပါတယ်ရှင
်ဗဒုမနက်သတင်းတွေကို VOA ရုပ်သံကကြေညာနေတာပါမြန်မာနိုင်ငံမှာဒီမိုကရေစီနိုင်ငံအသစ်တည်ဆောက်ရေးအတွက်ရည်ရွယ်တဲ့၄ချိန်မြောက် Spring Flowers International Conference of Myanmar ကို American ပြည်ထောင်စု Indiana ပြည်နယ်မြို့တော် Indianapolis မှာ February 12ရက်ကနေ15ရက်နေ့ထိ4ရက်ကြာကျင်းပသွားမှာဖြစ်ပါတယ်။ဒီညီလာခံမှာကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်သတ်မှတ်ကြီးဦးကျော်မိုးထွန်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ် Tom Andrews တို့အမှာစကားပြောကြားဖို့ရှိသလို American နိုင်ငံတွင်းနဲ့နိုင်ငံတကာမှာရှိနေကြတဲ့မြန်မာအရေးတကြွလှုပ်ရှားသူတွေလည်းတယောက်ကြမယ်လို့အခမ်းအနားစီစဉ်သူတွေကပြောပါတယ်။ဒါ့အပြင်အမေရိကန်ဆိုရနိုင်ငံကြီးဌာနနဲ့နိုင်ငံကြီးပါတီတွေကတာဝန်ရှိသူတွေကိုလည်းဖိတ်ကြားထားတယ်လို့ဆိုပါတယ်။ဒီညီလာခံကနေမြမအရေးနဲ့ပတ်သက်လို့စမ်းသစ်တဲ့အတွေ့အခေါ်နဲ့ဗုံရီမှန်းချက်တွေပေါ်ထွက်လာပြီးမြမအရေးမှာပါဝင်လှုပ်ဆောင်နေကြသူတွေချင်းချင်းကြားပို့ပြီးထိရောက်တဲ့မဟာဗျူဟာမြောက်ပူးပေါင်းဆောင်ရွက်မှုတွေရှိလာမဲ့ဆုံးဖြတ်ချက်တွေချမှတ်နိုင်လိမ့်မယ်လို့မျှော်လင့်နေကြောင်းညီလာခံကိုဥဆောင်ချက်ပါတဲ့မြန်မာအမေရိကန်လူမှုရေးတီ BACI အကြီးအကဲအီလိုက်ဇာဖာနီကပြောကြားပါတယ်တမနီနဲ့အလူမီနီယံတင်သွေးမှုပေါ်အခွန်25ရာခိုင်နှုန်းအမေရိကန်ကချမှတ်လိုက်တဲ့အတွက်ဥရောပသမ္မဂ EU နဲ့ကနေဒါနိုင်ငံတို့ကလည်း Republican Party အားကောင်းတဲ့ပြည်နယ်တွေကထုတ်ကုန်တွေပေါ်ပြစ်မှတ်ထားအခွန်တိုးမြင့်ချမှတ်မယ်လို့ပြောလိုက်ပါတယ်ကိုဂျိုးစီဘော့ကိုကာကွယ်ဖို့အတွက်အဖွဲ့ဝင်28နိုင်ငံပါ EU ကအရေးယူဆောင်ရွက်ပါမယ်လို့ဥရောပကွန်ရှင်ဥက္ကဋ္ဌအာဆူလာ ဗွန်ဒါလီယန်ကကြေညာချက်မှာပြောပါတယ်မံကံမြတ်တာမှုမရှိတဲ့အခွန်ချမှတ်မှုအပေါ် EU ကမတုတ်ပြန်ပဲနေလိမ့်မယ်မဟုတ်ပါဘူးဒီလိုခွန်ချတာကအချိုးညီခိုင်မာတဲ့အရေးယူဆောင်ရွက်ချက်နဲ့တုတ်ပြန်မှာပါလို့ကြေညာချက်ကဆိုပါတယ် American Whiskey ဂျင်းအဝတ်ထည်မြေပဲထောပတ် Motorcycle အစရှိတဲ့ Republican Party တွေသူထောက်ခံတဲ့ပြည်နယ်တွေကထုတ်ကိုအများစုကိုပြစ်မှတ်ထားနိုင်တယ်လို့ EU တာဝန်ရှိသူတွေကပြောပါတယ် EU ရဲ့အရေးယူဆောင်ရွက်ချက်တွေနဲ့ပတ်သက်လို့ဗိုလ်ထုနေမှာဗီဒီယိုကနေဆွေးနွေးကြမှာပါသမ္မတထရမ့်ရဲ့တမနီနဲ့အလူမီနီယံအခွန်တို့ကလုံးဝတရားမျှတမှုမရှိဘဲကနေဒါကလိုအပ်ခဲ့ရင်ပြည်ပြင်းထန်ထန်ခရိုင်မာမာခုခံမှာဖြစ်တယ်လို့ကနေဒါဝန်ကြီးချုပ် Justin Trudeau ကလည်းပြည်သက်နိုင်ငံ Paris AI ထိပ်သီးညီလာခံအတွင်းမှာအင်္ဂါနေ့ကကြေညာလိုက်ပါတယ်ဆဆွတ်ပြတဲ့ခံထားရတဲ့သမ္မတယွန်းဆော့ကယိုပြောသလိုမဟုတ်ဘဲရွေးကောက်ပွဲကယူသားဖြောင်းမှပါတယ်လို့တောင်ကိုရီးယားနိုင်ငံအမျိုးသားရွေးကောက်ပွဲကော်မရှင် NEC ကကာကွယ်ပြောဆိုလိုက်ပါတယ်ရွေးကောက်ပွဲမဲတွေကိုမယုံမသားလှုပ်တာတွေရှိတဲ့အတွက်ဒီဇင်ဘာလ3ရက်နေ့မှာစစ်အုပ်ချုပ်ရေးကြီးညာခဲ့ရတာဖြစ်တယ်လို့ယွန်းဆော့ယိုကဖွဲ့စည်းပုံခုံရုံးကိုပြောခဲ့တာနဲ့ပတ်သက်လို့ NEC အတွင်းမှုချုပ်ကင်မြောင်ဘင်ကခုံရုံးမှာအင်္ဂါနေ့ကအခုလိုထွက်ဆိုခဲ့တာပါNEC ရဲ့ computer server တွေမှာအားနည်းချက်တွေကိုအမျိုးသားထောက်လန်းရေးဌာနက2023စုံစမ်းစစ်ဆေးစဉ်တွေ့ခဲ့ပေမဲ့ဒီလိုတွေ့ရှိချက်က computer လုံခြုံရေးနဲ့ဒါပတ်သက်ပြီးမဲမသမာမှုကိုတွေ့ခဲ့တာမဟုတ်ပါဘူးလို့ဒီဌာနအရာရှိအောင်ဘတ်ဂျုံဝုကပြောကြပါတယ်မဲမသမာမှုနဲ့ပတ်သက်လို့အငင်းဆက်ပွားနေတာစိတ်မကောင်းစရာပါပဲလို့ NEC အတွင်းမှုချုပ်ကေယောင်ပင်းကဆိုပါတယ်ယွန်းကိုထောက်ခံသူတွေကအမေရိကန်သမ္မတထရမ့်ကိုထောက်ခံသူတွေရဲ့ကြွေးကြော်သံဖြစ်တဲ့မဲခိုးတာရက်ဆိုတဲ့ကြွေးကြော်သံတွေကိုကြိုက်ပြီးဆန္ဒပြကြပါတယ်။ယွန်းကိုကူညီဖို့ထရမ့်ကိုယွန်းထောက်ခံသူတွေကမျှော်လင့်နေကြတယ်လို့ Writer သတင်းကပြောပါတယ်ခင်ဗျာ
။ဥတီမောင်တမရှင်အခုတော့သတင်းဆောင်မတွေကိုတင်ပြမယ်ပါမယ်ထိုင်းမြန်မာနယ်စပ်ခင်းပြည်နယ်မြဝတီခရိုင်တက်ကနေချောင်းတောင်တက်ကဘူမှုကြီးစောချစ်သူနဲ့သူ့လက်ထောင်နှုတ်ကိုဖမ်းဆီးဖို့အတွက်တပ်သေးတွေစုဆောင်းတာကြာပြီဖြစ်ကြောင်းထိုင်းတရားရေးဌာနကသတင်းစာရှင်းလင်းပွဲလှုပ်ပါတယ် VOA သတင်းတောင်မအေးအေးမှာပါရှင
်ထိုင်းအထူးစုံစမ်းစစ်ဆေးရေးအဖွဲ့ DSI ကထိုင်းတရားရုံးမှာလွန်ခဲ့တဲ့နှစ်များစွာတည်းကစုဆောင်းထားတဲ့မြန်မာနယ်ချောင်းတောင်တက်ကဘူချစ်သူတို့နဲ့ပတ်သက်နေတဲ့လူကုန်ကူးမှုဆိုင်ရာတပ်သေးအထောက်အထားများကိုယူလာပြီး အမှုစစ်ဆေးရေးရုံးရှိဦးစည်းမှုများနဲ့တွေ့ဆုံကဘိုးချစ်သူဘိုးမုတ်သုံးဘိုးတင်ဝင်းတို့ကိုဖမ်းဝရမ်းထုတ်ဖို့ပြင်ဆင်လာခဲ့တာပါသူတို့တွေတာမကနိုင်ငံခြားသားတချို့ကိုပါဖမ်းဝရမ်းထုတ်ဖို့ပြင်ဆင်ထားတာဖြစ်ပါတယ်အိန္ဒိယနိုင်ငံသားတွေတိတ်ဆုံးခဲ့ရမှုတွေနဲ့ထိုင်းနိုင်ငံသားတွေလူကုန်ကူးခံရတဲ့ဖြစ်ရပ်တိုင်းမှာဘိုးချစ်သူအပါအဝင်ဒီလူတွေပါဝင်ပတ်သက်နေတဲ့အတွက်လူကုန်ကူးမှုနှိမ့်ဆက်ညှဉ်းပန်းမှုတွေနဲ့သူတို့ကိုဖမ်းဝရမ်းထုတ်ဖို့လှုံ့ဆော်ခဲ့တာလို့လဲဆိုပါတယ်ထိုင်းတရားရေးဌာနဝင်ကြီးမစ္စတာထဝီဆပ်ဆွမ်ကတော့ထိုင်းဘာသာနဲ့အခုလိုပြောဆိုသွားပါတယ
်တက္ကသိုလ်ကောင်เนี่ยมันมีผู้เสียหายชัดเจน
အခုလိုမျိုးဖမ်းဆီးဖို့လှုပ်ဆောင်ခဲ့ရတာကတော့ပြီးခဲ့တဲ့နှစ်တည်းကတည်းကမြောက်ရီခရိုင်ရွှေကိုကိုဒေသမှာထိုင်းနိုင်ငံသားတွေနဲ့နိုင်ငံတကာပြည်သူတွေလူကုန်ကူးခံရမှုတွေအသေးစိတ်စစ်ဆေးထားတဲ့အမှုခေါင်းဖြစ်ပါတယ်။အဲ့ဒီလူကုန်ကူးခံရသူတွေကိုအဓိကစစ်ဆေးပြီးလူကုန်ကူးခံရမှုတွေမှာတာဝန်ရှိတဲ့လူတွေကိုဖမ်းဆီးနိုင်ဖို့တရားရုံးမှာတင်ပြခဲ့တာပါဆိုပြီးသတင်းစာရှင်းလင်းပွဲမှာပြောဆိုသွားခဲ့ပါတယ်။ထိုင်းနိုင်ငံအနေနဲ့လူကုန်ကူးမှုတိုက်ဖျက်ရေးတွေမှာအာဆီယံနိုင်ငံတွေနဲ့ပူးပေါင်းလှုပ်ဆောင်နေတဲ့အကြောင်းအခုလိုမျိုးဘိုးချစ်သူတို့ကိုဖမ်းဆီးနိုင်ဖို့အတွက်တရားရုံးမှာတက်တဲ့ကံအထောက်ထားတွေနဲ့တကွတင်ပြမှာဖြစ်တယ်လို့လဲဆိုပါရယ်အခုသူတို့ကိုဖမ်းရမ်းထုတ်တဲ့ကိစ္စကတော့တရုတ်အစိုးရကဖိအားပေးမှုကြောင့်မဟုတ်ပဲထိုင်းနိုင်ငံအနေနဲ့အမှန်တရားအတွက်ထုတ်ဖို့ရည်တည်သွားမှာဖြစ်တဲ့အကြောင်းတရားရေးဝန်ကြီးကအခိုင်အမာပြောဆိုသွားခဲ့ပါရယ်သူတို့နဲ့အတူတခြားနိုင်ငံခြားသားတချို့ကိုလည်းဖမ်းရမ်းထုတ်ဖို့ရှိတယ်လို့လဲဆိုပါရယ်အခုလိုမျိုးလူကုန်ကူးမှုတွေလိမ့်လေခိုင်းနေမှာအဓိကတာဝန်ရှိသူတွေကိုဖမ်းဆီးနိုင်ဖို့အတွက်ကမြန်မာအစိုးရရဲ့ပူးပေါင်းလှုပ်ဆောင်မှုပေါ်မှာမူတည်နေတဲ့အကြောင်းကိုလည်းပြောဆိုသွားခဲ့ပါတယ်။ထိုင်းဘက်ကအခုလိုမျိုးဖမ်းရမ်းထုတ်မဲ့ကိစ္စကိုတော့နယ်ခြားဆောင်တပ်ရဲ့အကြီးအကဲဗိုလ်မှူးစောချစ်သူကတော့သူ့မှာအပြစ်မရှိကြောင်းညင်းဆိုနေပြီးနယ်ခြားဆောင်တပ် BGF အနေနဲ့ကြားဖြန့်လိမ့်လေခိုင်းနေပပျောက်ရေးနှိမ်နင်းရေးအထူးအဖွဲ့ကိုလည်းဖွဲ့စည်းတော့မယ်လို့လည်းပြောဆိုထားပါတယ်။နယ်ခြားဆောင်တက်ကတော့ဖေဖော်ဝါရီလ6ရက်နေ့ကတရုတ်နိုင်ငံသား39ဦးအပါအဝင်လိမ့်လေခိုင်းနေစီမှာရောင်းစားခံခဲ့ရတဲ့နိုင်ငံခြားသား62ဦးကိုထိုင်းဘက်ကိုလွှဲပြောင်းပေးခဲ့ပါတယ်။နောက်ထပ်အင်ဒိုနီးရှားနိုင်ငံသား80နီးပါးကိုလည်းဒီရက်ပိုင်းမှာပဲပြန်လွှဲပြောင်းပေးမယ်လို့လည်းဆိုပါတယ်။ဒီမိုကရေစီကရင်အကျိုးပြုတက်မတော် DGBA ကတော့သူတို့နယ်မြေအတွင်းကကာစီနိုလောင်းကစားရုံတွေကိုဖေဖော်ဝါရီလ17ရက်နေ့ကတွားရောက်စစ်ဆေးခဲ့ပြီးနေရပြောင်းခြင်းနဲ့နိုင်ငံခြားသားတွေရောင်းစားခံနေရတဲ့နိုင်ငံခြားသားတွေနှိမ့်ဆက်ညှဉ်းပန်းခံနေရတဲ့နိုင်ငံခြားသားတွေကိုနေရပြောင်းလို့ရအောင်စီစဉ်ဆောင်ရွက်ပေးနေတယ်လို့လည်းဆိုပါတယ်။ဒီရက်ပိုင်းတွင်စုဆောင်းထားတဲ့သတင်းအချက်လက်တွေအရလူ200နီးပါးလောက်ကိုထိုင်းဘက်ကိုပြန်လွှဲပြောင်းပေးဖို့ရှိတယ်လို့လည်းဆိုပါတယ်။တရုတ်နိုင်ငံကတော့အိန္ဒိယချင်းထိုင်းမြန်မာနိုင်ငံတို့နဲ့ပူးပေါင်းကထိုင်းမြန်မာနယ်စပ်တစ်လျှောက်ကကြားဖြန့်လိမ့်လေခိုင်းတွေကိုအမြင့်ပြတ်ချေမှုန်းသွားမယ်ဆိုပြီးတရုတ်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်မစ္စတာလင်းကလည်းဖေဖော်ဝါရီလ17ရက်နေ့မှာပြောဆိုထားပါတယ်ရှင်
စီရီပရိပခါတွေပြင်းထန်နေတဲ့မြန်မာနိုင်ငံမှာကလင်းငယ်6တန်းကျော်လောက်ကျန်းမာရေးပညာရေးအပါအဝင်အစာအာဟာရချို့တက်မှုတွေနဲ့ရင်ဆိုင်ရတယ်လို့ကုလသမဂ္ဂကလင်းများရန်ပုံငွေအဖွဲ့ကထုတ်ပြန်ပါတယ်။ပြီးခဲ့တဲ့နှစ်တွေကတိုက်ပွဲအကြီးအကျယ်ဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်မှာလည်းကလင်းတွေအလားတူပြဿနာတွေနဲ့ရင်ဆိုင်နေကြရတယ်လို့ဒေသခံတို့ကပြောပါတယ်။ရန်ကုန်ကသတင်းပေးပို့ထားတာကိုတော့ကိုစံကျော်ကပြောပြထားပါတယ်ရှင်။
မြန်မာနိုင်ငံမှာလူသားချင်းစာနာမှုအကူအညီအပြင်းထန်လိုအပ်နေတဲ့ကလေးငယ်6သန်း4သိန်းရှိပြီးဒီအရေးအတွက်ဟာမြန်မာနိုင်ငံကလေးငယ်တွေရဲ့သုံးပုံတစ်ပုံဖြစ်တဲ့အကြောင်းကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ UNICEF ကပြောဆိုထားတာပါဒီအထက်ကကလေးငယ်တသန်းကျော်မရှိမဖြစ်လိုအပ်တဲ့ကာကွယ်ဆေးများထိုးနှံတိုက်ကျွေးနိုင်ခြင်းမရှိတာကို UNICEF ကထောက်ပြတာပါရခိုင်ပြည်နယ်အတွင်းမှာရှိနေတဲ့ကလေးငယ်တွေကိုကာကွယ်ဆေးမထိုးပေးနိုင်တဲ့အခြေအနေတွေကိုလည်းမိခင်တွေကြားစိုးရိမ်မှုတွေရှိနေတယ်လို့ရခိုင်ဒေသခံအမျိုးသမီးတူကပြော
ရခိုင်မှာကြားလို့ရှိရင်ဒီပြီးခဲ့တဲ့2023နိုဝင်ဘာနောက်ပိုင်းပေါ့နော်2024ဇန်နဝါရီလလောက်ကတည်းကမွေးကင်းစားကလေးတွေကကြားလို့ရှိရင်ဒီမွေးကင်းစားကလေးကနေဒီနှစ်နှစ်အရွယ်အထိပေါ့နော်သူတို့ကကွယ်ဆေးလုံးဝမထိုးရတဲ့အနေအထားရှိတယ်တချို့ဆိုရင်ဒီအသက်အရွယ်ကန့်သက်အသက်အရွယ်ထွက်အရွယ်ထက်ကြိုလန်သားတဲ့ကလေးတွေလည်းအများကြီးတွေ့ရတယ်ကြည့်ရတယ်မှာကောမြို့ပေါ်နေဒေသခံတွေကအကုန်လုံးပေါ့နော်ကလေးတွေအကုန်လုံးကတော့ကာကွယ်ဆေးလုံးဝမထိုးရဘူး
အာရခတက်တော်အေးဘက်ကတော့သူတို့ထိန်းချုပ်ထားနိုင်တဲ့မြို့နယ်တွေမှာကာကွယ်ဆေးထိုးနှံမှုစ조사နေတယ်လို့ပြောပါတယ်။ဒါပေမဲ့လည်းလက်ရှိအချိန်ထိအကောင့်အထည်ဖော်ဆောင်ရွက်နိုင်တာမတွေ့ရသေးဘူးလို့ဒေသခံတွေကပြောဆိုကြပါတယ်။ပ ီးခဲ့တဲ့2023ခုနှစ်နိုဝင်ဘာလအကုန်ပိုင်းလောက်ကတကြောပြန်တိုက်ပွဲတွေစတင်ခဲ့တဲ့ရခိုင်ပြည်နယ်မှာလည်းကုန်စည်စီးဆင်းမှုတွေနဲ့စေဝါတင်သွင်းခွင့်တွေကိုစစ်ကောင်စီကပိတ်ပင်ထားတာကြောင့်ပြည်တွင်းမှာစေဝါနဲ့စားနပ်ရိက္ခာပြက်လက်မှုတွေကြုံနေရပါတယ်။စေဝါပြက်လက်မှုတွေနဲ့ရင်ဆိုင်နေရတဲ့ရခိုင်ပြည်နယ်အတွင်းကစစ်ဘေးဒုက္ခသည်စခန်းတွေနဲ့ကြေးရွာရက်ကွက်စတဲ့နေရာတော်တော်များများမှာကလေးသူငယ်တွေကြားအခြေပြားနဲ့ဝမ်းရောဂါဖြစ်ပွားတာတွေရှိနေတယ်လို့ရခိုင်ဒေသခံအမျိုးသမီးတူကပြောပါတယ
်။လေး3လလလောက်ကတော့ကလေးတွေကိုဒီကကွေဆေးထိုးပေးမယ်ဆိုပြီးတော့တရင်တွေကြားလိုက်ရတယ်။ဒါပေမဲ့အဲ့ဒါကတော့အထမမြောက်သေးဘူးပေါ့နော်။ဒီကနေ့အရှင်ဒီကလေးတွေကလုံးဝမထိုးရဘူး။အာကကွေဆေးမထိုးရတဲ့အတွက်တချို့မိခင်တွေဆိုလို့ရှိရင်အဲဒီသူတို့ကလေးတွေရဲ့ဒီကျန်းမာရေးပိုင်းနဲ့ပတ်သက်ပြီးတော့အာကြီးပြင်လာတဲ့အခါမျိုးမှာကျန်းမာရေးရှူရှာမလား။အာတခုခုဖြစ်သွားမလားဆိုပြီးတော့အများကြီးစိုးရင်ကြတယ်။အာပြီးရင်ဒီအခုဆိုရင်ကလေးတွေအများစုကဒီရာနာနဲ့ပတ်သက်ပြီးတော့အများကြီးဖြစ်ကြတယ်ပေါ့နော်ဒီလိုခိုင်းမှဆိုရာနာဖြစ်တာရင်အခုဆိုရင်ဝမ်းပြဲဝမ်းရှိုးနည်းနည်းပါးပါးဖြစ်လာတဲ့အနေအထားပေါ့နော်ဆိုတော့အဲ့ဒါနဲ့ပတ်သက်ရင်လည်းဒီကာကွယ်ဆေးမထိုးလိုက်ရတဲ့အတွက်ကြောင့်လားဆိုပြီးတော့တန်တရားတွေအများကြီးဖြစ်ကြတဲ့အနေအထားလိုရှိပါတယ
်စစ်ဘေးဒုက္ခသည်စခန်းတွေနဲ့ဆင်းရဲချွတ်တဲ့သူဒေသခံအများစုဟာမတန်ရှင်းတဲ့ရေအရင်းမြစ်တွေတုံးဆွဲနေရတာကြောင့်ကာလဝမ်းရောဂါအပါအဝင်ပြင်းထန်တဲ့ဝမ်းပြက်ဝမ်းလျှော်ရောဂါဖြစ်ပွားမှုတွေနဲ့ရင်ဆိုင်နေရတဲ့အကြောင်း UNICEF ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ဒါအပြင်ရခိုင်ပြည်နယ်မှာရှိနေတဲ့ကိုဝင်ဆောင်မိခင်တွေဟာလည်းကာကွယ်ဆေးနဲ့ကျန်းမာရေးစောင့်ရှောက်မှုများရှိတာကြောင့်အခက်ကြုံနေကြရတယ်လို့လည်းသူကဆက်ပြောပါတယ်
။အာဆေးဝါးလုံးလုံးလောက်လောက်မရှိတော့ကိုဝင်ဆောင်တွေမှာအာဒီအများကြီးစိုးရိမ်စရာရှိတာပေါ့နော်။အာကိုဝင်ဆောင်ကာလမှာကြာလို့ရှိရင်ကာကွယ်ဆေးက2ချိန်ထိုးရတယ်။6လတစ်ချိန်ရပြီးလို့ရှိရင်လာရင်တဲ့အချိန်မှာ1ချိန်ပေါ့နော်2ချိန်ထိုးရတယ်ဆိုတော့အခုညီမတို့တွေ့ရတာကြာလို့ရှိရင်ဒီကိုဝင်ဆောင်မိခင်တွေဆိုရင်လည်းကာကွယ်ဆေးလုံးဝမထိုးရတဲ့အနေအထားတွေရှိတယ်။ဆိုတော့ကိုတိုင်ကြုံတွေ့ရနိုင်မလားအဲ့ဒီလိုဖြစ်လာမလားဆိုပြီးတော့လည်းအများကြီးစိုးရိမ်မှုတွေဖြစ်ပါတယ
်အခုလိုပဋိပက္ခတွေကြောင့်ကျန်းမာရေးပညာရေးစားဝတ်နေရေးတွေတစ်နေ့ထက်တစ်နေ့ကျက်တဲလာနေတဲ့မြန်မာနိုင်ငံမှာအရက်သားတွေနဲ့ကလေးသူငယ်တွေအတွက်အစိုးရင်ရဆုံးအခြေအနေကိုရောက်နေပြီလို့ UNICEF ကသတိပေးထားပါတယ်လိုအပ်နေတဲ့လူသားချင်းစာနာထောက်ထားမှုအကူအညီတွေရောက်ရှိနိုင်ရေးနဲ့ပဋိပက္ခတွေကိုဖြည့်ရှင်းဖို့နီလန်းတွေရှာတင်ကြောင်းလဲ UNICEF ကတိုက်တွန်းထားပါတယ်တစ်ချိန်တည်းမှာပဲနိုင်ငံမှာမျိုးဆက်တစ်ခုလုံးနောက်ကျကျန်နေခဲ့မဲ့အန္တရာယ်နဲ့ရင်ဆိုင်နေရပြီးအနာဂတ်တည်ငြိမ်ရေးနဲ့ဖွံ့ဖြိုးရေးကိုချိန်ချောက်နေတဲ့အကြောင်း UNICEF ကသတိပေးထားပါတယ်ခင်ဗျာ
။စကိုင်းတိုင်းမုံရွာမှာတော့လျှက်စစ်မီတာဂတ်ကို unit နဲ့တွက်ချက်ကောက်ယူတာမျိုးမဟုတ်ဘဲတောင်းတလောက်ပေးနေရပြီလို့မြို့ကန်တို့ကပြောပါတယ်။လုံခြုံရေးအခြေအနေကြောင့်နေကိုလာပြီးတော့မီတာဖတ်တာမျိုးမလုပ်တော့ဘဲရက်ခွက်ရုံကိုကိုယ်တိုင်သွားပြီးတော့မီတာကဆောင်ရတယ်လို့ပြောချပါတယ်။ရန်ကုန်ကသတင်းပေးပို့ထားတာကိုတော့ဒေါခင်မြို့သက်ကပြောပြထားပါတယ်ရှင
်။မုံရွာမြို့ပေါ်မှာလျှက်စစ်မီးပေးချိန်ကနေ့ဘက်ထက်ညတကောင်းအချိန်တွေမှာပေးတာကပိုးပြီးများတယ်လို့ဒေသခံတအူးက VOA ကိုပြောပါတယ်။မီတာကြီးကအနည်းဆုံး3သိန်းဝန်းကျင်ပေးနေရတယ်လို့ဆိုပါတယ်။
ကြရဲမောင်မတော်လေးစုနေတယ်မိသားစုတွေလိုက်ကောင်းမိရမမမိသားစုလည်းတင်းအနေတော့မကြပါဘူးဆိုတဲ့အရာ3သိန်း2သိန်းခွဲဆိုတဲ့အရာရှားပါတယ်ဗျာ3သိန်းလောက်ကြရတယ်ကျွန်တော်ကမှ4သိန်းလောက်ကြရညာဘိုင်းမှာညာတော့ပြန်ပြီးတော့ညာဘိုင်း10နာရီခွဲဆက်လောက်မှပြီးတယ်လက်ထ3နာရီ3နာရီခွဲလောက်သူပြန်ဖြုတ်သွားတာညာဘိုင်းလေးပဲလာတော့နေဘိုင်းတွေလုံးဝမလာဘူးလို့ပြင်နေတော့ဒါရင်မှမပြောသူတို့ကလောက်တာသူတို့ပို့ကြည့်တယ်ကွန
်မုံရမြို့မှာပြီးခဲ့တဲ့2024ခုနှစ်ခရဲကလျှက်စစ်မီတာကကောက်ခံတဲ့အခြေအနေဟာနှုံထားပိုးပြီးများလာတယ်လို့ဒေသရင်းမီဒီယာတွေမှာလည်းဖော်ပြပါဗျ။ဒါအပြင်နေအိမ်တွေထိလာပြီးတော့မီတာယူနစ်တွက်ချက်တာမျိုးမရှိတော့ပါဘူး။အင်ရှင်တွေကသာမြို့နယ်လျှက်စစ်ရုံးကိုသွားပြီးမီတာကပေးဆောင်နေရတာလို့ပြောပါတယ
်။အမှန်ဒါလေဆိုရင်မီဂျီတွေလိုက်ကောက်တယ်လိုက်ကောက်ခြင်းပြုအတွက်မီလင်းအောင်လုပ်ပေးရမှာလေ။မီတာလိုက်ကောက်တာလည်းတချို့ဆိုရင်မီတာတလုံးသိန်း30လောက်ကြားတယ်ခင်ဗျဒီကကျွန်တော်မြောက်ဘက်ကအရင်ကလည်း3သိန်းလောက်ကြားတယ်တချို့အရင်က7သိန်းလောက်မရှိတဲ့အရင်ကတော့ဘလို့လို့ဆောင်းနိုင်တော့မှာအဲတက်တက်ကိုဒီလူတွေဘောကိုအမျိုးမျိုးဖိနေပြီးတော့လောက်ကန်နေတော့
အာနာသိန်းပြီးနောက်ပိုင်းအာနာရှင်ဆန့်ကျင်ရေးလူမှုလှုပ်ရှားမှုတွေထဲမှာလျှက်စစ်မီတာအခွန်ခမပေးဆောင်တာလည်းပါဝင်ပါတယ်မုံရောင်မြို့မှာတော့လျှက်စစ်မီတာကပေးဆောင်ဖို့အတွက်ကျက်ကွက်နေတဲ့အိမ်ကမီတာဘုံးတွေကိုဖြုတ်ပြီးတိမ့်တာအပါဝင်မီတာကကျွေးကြံတဲ့အတူဒဏ်ကြီးကိုပါထပ်ဆောင်းပေးနေရတဲ့အခြေအနေကိုကြုံတွေ့နေရတာပါမဖြစ်မနေလျှက်စင်ပြီးလိုအပ်လို့မီတာကပေးဆောင်နေရတဲ့သူတွေမှလည်းလျှက်စင်ပြီးကပုံမှန်မရတဲ့အတွက်အခက်တွေ့နေတယ်လို့ဒေသခံတွေကပြောပါတယ်
အမေရိကန်ကပေးနေတဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေရုတ်တရက်ရပ်ဆန့်လိုက်တဲ့အတွက်ထိုင်းမြန်မာနယ်စပ်ကစစ်ပြေးဒုက္ခသည်စခန်းတွေမှာဆေးရုံစေခန့်နဲ့ချမ်းမာရေးဆိုင်ရာလုပ်ငန်းတွေပါရပ်ဆန့်သွားပြီးအခက်အခဲတွေကြုံနေကြရပါတယ်။ Writers သတင်းဆောင်မကိုတော့ကိုဆောင်မှုကျော်ကပြောပြပေးပါမယ်ရှင်
။ American ပြည်တော်စုကပေးနေတဲ့အကူအညီတွေကိုပြန်လည်စီစစ်ဖို့အတွက်ဆိုကသမ္မတ Donald Trump ရဲ့အမိန့်နဲ့ရုတ်တရက်ရပ်ဆန့်လိုက်တဲ့အတွက်ထိုင်းမြန်မာနယ်စပ်မှာစစ်ပြေးဒုက္ခသည်တွေတောင်းနဲ့ချီနေထိုင်နေတဲ့မဲလာဒုက္ခသည်စခန်းကအစေးုံစေခန်းတွေလည်းရုတ်တရက်ရပ်ဆိုင်းသွားပါတယ်။ဒါကြောင့်လူနာတချို့ကိုအနီးအနားမှာရှိတဲ့ထိုင်းအစိုးရစေယုံတွေကိုပို့ရပါတယ်။အဲ့ဒီအထက်မှာအသက်86နှစ်အရွယ်နှလုံးရောဂါခံစားနေရတဲ့ဒေါ်အဘီတယောက်လည်းပါဝင်ပါတယ်။သူ့ကိုထိုင်းနယ်စပ်မြို့ထပ်ဆောင်ရန်စေယုံကိုပို့လိုက်ရပါတယ်။ပြီးခဲ့တဲ့ February 4 ရက်အင်ကာနေကသူ့ကိုဆေးရုံကအရေးပေါ်ကုသမှုတွေပေးခဲ့ရပါတယ်။သူ့လိုပဲဒုက္ခသည်စခန်းကအခြားလူနာတွေကိုလည်းနှိစက်ရထိုင်းဆေးရုံတွေကိုလွှဲပြောင်းပေးပို့ရပါတယ်။မေလာဒုက္ခသည်စခန်းမှာလူနာတွေကိုကုသပေးနိုင်ဖို့လုံလောက်တဲ့အနေအထားမရှိတာကြောင့်ထပ်ဆောင်ရန်ဆေးရုံမှာလာရောက်ကုသပေးနိုင်အောင်အရေးပေါ်စီစဉ်ပေးထားတယ်လို့ဆေးရုံရဲ့ညွှန်ကြားရေးမှူးဒေါက်တာတဝက်ချိုင်ยินตวีสัตว์กับเปียวบาเน
แต่ว่ามันก็จะมีเคสที่หนักเกินกำลังของเขาครับเช่นอาจจะเป็นมีภาวะแทรกซ้อน
จะช่วยลูนาริเนี่ยยอกาเวทนาริฮาဒုက္ခသည်စခန်းမှာကုသပေးဖို့အခက်အခဲရှိပါတယ်။တချို့ရှုပ်ထွေးတဲ့ယောဂဝေဒနာတွေကိုဒုက္ခသည်စခန်းကဆေးမှုတွေအနေနဲ့ကုသပေးဖို့အခက်အခဲရှိတာဒါမှမဟုတ်ပစ္စည်းကိရိယာမလုံလောက်တာစတဲ့အခက်အခဲတွေရှိပါတယ်။ဒါကြောင့်ပြီးခဲ့တဲ့နေ့ကဒုက္ခသည်စခန်းမှာအရေးပေါ်လူနာတင်ရင်တစည်းထားပေးဖို့ဆွေးနွေးပြီးစီစဉ်ပေးထားပါတယ်
။မေလာဒုက္ခသည်စခန်းမှာဝယ်ယူပြန်ယောဂကြောင့်သတိလစ်လဲကြပြီးဒဏ်ရာတွေရရှိထားတဲ့အသက်55နှစ်အရွယ်ဦးမောင်လေးကိုလည်းထပ်ဆောင်ရန်ဆေးရုံကိုပို့ထားရပါတယ်ဆေးဝက်တောက်စရာငွေမရှိသလိုဒုက္ခသည်စခန်းမှာဆေးဝါးမရှိဘူးဆိုရင်လည်းဒုက္ခသည်တွေသေဆုံးမှုနဲ့ကြုံနိုင်တယ်လို့ဦးမောင်လေးကပြောပါတယ
်လို့မလဲဆေးဆေးတောက်ဝယ်မယ်မယ်ပက်စာမရှိဆိုရင်ဒီမှာပါဝယ်တော့မလဲဒီမှာမဆိုင်ရတယ်ဟုတ်ပေးတော့မယ
်အမေရိကန်အစိုးရရဲ့နိုင်ငံတကာအကူအညီပေးအေဂျင်စီတစ်ခုဖြစ်တဲ့ USAID ကနေတဆင့်နေ့စဉ်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေဒေါ်လာဘီလီယံနဲ့ချီပေးနေပါတယ်။ဒီအကူအညီတွေကိုပြန်လည်စီစစ်သုံးသပ်ဖို့အတွက်သမ္မတဒေါ်နယ်ထရမ့်ကအကူအညီပေးနေတာတွေကိုခိတရပ်ဆိုင်းထားဖို့အမိန့်ထုတ်ပြန်ခဲ့ပါတယ်။ဒါကြောင့်ဒီအပေါ်မှီကိုအားထားနေရတဲ့ကမ္ဘာတဝန်းကအစီအစဉ်တွေလည်းရုတ်တရက်ရပ်ဆိုင်းသွားပါတယ်။အခုလိုနိုင်ငံရထားအကူအညီတွေဆိုင်းငံ့ထားရတာဟာအမေရိကန်ရဲ့နိုင်ငံရထားအကူအညီတွေအမှန်တကယ်လိုအပ်နေသူတွေထံရောက်မရောက်ပြန်လည်စီစစ်ဖို့လိုအပ်တာကြောင့်ဖြစ်ပြီးအမေရိကန်ရဲ့အကူအညီတွေဟာအမေရိကန်အကျိုးစီးပွားကိုဗဟိုပြုရမယ်လို့ USAID ရဲ့ယာယီအကြီးအကဲဖြစ်တာဝန်ပေးအပ်ခြင်းခံထားရတဲ့နိုင်ငံခြားရေးဝန်ကြီးမာကရိုရိုဘီယိုကပြောထားပါတယ်မြန်မာနိုင်ငံကစစ်ပွဲတွေကြောင့်ထိုင်းမြန်မာနယ်စပ်ဒုက္ခသည်စခန်းတွေမှာဆယ်စုနှစ်ပေါင်းများစွာခိုလုံနေရတဲ့သိနေကြည့်တဲ့စီပြေဒုက္ခတွေတွေအတွေ့ကျမ်းမာရေးဝန်ဆောင်မှုတွေကိုအမေရိကန်ရဲ့အကူအညီထောက်ပံ့ငွေအများစုနဲ့နိုင်ငံတကာကြက်ချင်နေအဖွဲ့ IRC ကလှုပ်ဆောင်ပေးနေတာပါလက်ရှိရင်ဆိုင်နေရတဲ့အခြေအနေနဲ့ပတ်သက်လို့ IRC ကတော့မှတ်ချက်ပေးပြောဆိုဖို့ညွှန်းဆိုထားပါတယ်ဒုက္ခတွေ3000လောက်ခိုလုံနေတဲ့မေလာဒုက္ခတွေစခန်းမှာ IRC ကလုပ်ကင်နေတဲ့ဆေးရုံတစ်ရုံနဲ့ဆေးပေကန်းနှစ်ခုရှိပါတယ်စီအဝင်အရေးအတွက်အနှဲငယ်သာရှိပြီးဆေးဝင်တန်း50လောက်နဲ့စည်စနာဝင်တန်း100လောက်ကကျန်းမာရေးဆောင်ရှောက်မှုတွေပေးနေတာဖြစ်ပါတယ်။ထပ်ဆောင်ရန်ဆေးရုံကဒေါက်တာတဝန်းချိုင်ယင်တဝီဆတ်ကအခုလိုရှင်းပြပါတယ်
။ Thing to learn เป็นหลักก็คือ medic ครับซึ่งเป็นเจ้าหน้าที่ที่ผ่านการอบรมประมาณ
เมลาดุขะเตสคันมาအဓိကကျန်းမာရေးဆောင်ရှောက်မှုပေးနေသူတွေကတော့ဆေးမှုတွေပဲဖြစ်ပါတယ်။သူတို့ကိုတစ်နှစ်ခွဲလောက်လေ့ကျင့်သင်ကြားပေးထားတာပါ။ကုသမှုနဲ့ပတ်သက်လို့သူတို့မှာအကန့်အသတ်တွေရှိပါတယ်ပုံမှန်ကတော့ IRC ကပေးထားတဲ့ဆရာဝန်တစ်ယောက်ရှိပါတယ်ဆေးဝန်ထမ်းတွေကမြန်မာတွေဖြစ်တဲ့အတွက်ဒုက္ခသည်တွေနဲ့ပြောဆိုဆက်ဆံနိုင်ပါတယ်အလုပ်ချိန်တွေရဲ့ပြင်ပမှာတော့ဆရာဝန်တွေမရှိပါဘူးဆရာဝန်တွေကမဲဆောက်ကိုပြန်ကြရပါတယ်ဆရာဝန်တွေကကြီးကြညွှန်ကြားပေးတဲ့သဘောပါပဲလူနာတွေကိုတိုက်ရိုက်ကုသပေးနိုင်တဲ့အနေအထားမရှိပါဘူ
းအမေရိကန်အစိုးရကအခုအညီတွေရုတ်တရက်ရပ်လိုက်ပြီးနောက် ဒုက္ခသည်တွေရဲ့ကျန်းမာရေးစောင့်ရှောက်မှုအတွက်ထိုင်းနိုင်ငံကျန်းမာရေးဌာနရဲ့စေယုံစေကန်းတွေကနေအကူအညီပေးသွားမယ်လို့ထိုင်းဒုတိယဝန်ကြီးချုပ်အနုတင်ချန်ဝေရာကူကပြီးခဲ့တဲ့ရက်သက်တပတ်ထဲတုန်းကပြောဆိုခဲ့ပါတယ်American အစိုးရရဲ့အကူအညီတွေကြက်တန့်သွားတဲ့အတွက်ထိုင်းစေယုံစေကန်းတွေကနေဒုက္ခသည်တွေအတွက်အရေးပေါ်အကူအညီပေးတာတွေကိုတုံ့ပြန်ဆောင်ရွက်နေပေမဲ့ရေရှည်ကူညီပံ့ပိုးဖို့ကတော့အခက်အခဲတွေရှိနိုင်တယ်လို့ထပ်ဆောင်ရခိုင်အုပ်ချုပ်ရေးမှူးကနပောင်းဖစ်ဖက်မွန်ထရီခွန်ကတော့ပြောဆိုထားပါတယ
်ကုဆောင်မှုချုပ်ပြောပြပေးခဲ့တာပါရှင်တော်တာရှင်တို့အခုနားဆင်ချီးရှုနေကြရတာကတော့ VOA မြန်မာပိုင်းစီစဉ်ရဲ့ဗုဒ္ဓဦးနေမနေ့ခင်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ် VOA ရဲ့ website စာမျက်နှာဖြစ်တဲ့ bamis.voanews.com ကလည်းအသံလွှင့်ချိန်တဲ့တပြေးညီတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်
အမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
အမေရိကန်ပြည်တော်စုရဲ့နိုင်ငံတကာအကူအညီပေးရေးအစီအစဉ်တွေကိုဆိုင်းငံ့ပြီးပြန်လည်သုံးသပ်ဖို့နဲ့နိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီ USAID ကိုပြန်လည်ပြင်ဆင်ဖွဲ့စည်းဖို့ဆိုတဲ့သမ္မတထရမ့်အဆိုရရဲ့ဆုံးဖြတ်ချက်ကြောင့်နိုင်ငံရဲ့ခြားအကူအညီတွေနဲ့ပတ်သက်လို့အမေရိကန်ရဲ့အနာဂတ်ရည်တည်ချက်ကိုမေးခွန်းထုတ်လာကြပါတယ် USAID ဟာအမေရိကန်အဆိုရရဲ့အဓိကအကူအညီပေးရေးအေဂျင်စီဖြစ်ပြီး2023ခုနှစ်အတွင်းမှာဒေါ်လာ43ဘီလီယံကျော်အကူအညီတွေပေးခဲ့ပါတယ်USAID နဲ့ပတ်သက်လို့အပြောင်းလဲတွေလုပ်တာကနိုင်ငံခြားအကူအညီတွေကိုအဆုံးသက်ရက်ပြစ်လိုက်တာမဟုတ်ပါဘူးလို့လက်တလော USAID ကိုဦးဆောင်ဖို့တာဝန်ယူထားတဲ့နိုင်ငံခြားရေးဝန်ကြီးမာကိုရူဘီယိုကပြောပါတယ်
It is about structuring it in a way that furthers the national interest of the United States.
American Bureau ရဲ့အမျိုးသားအကျိုးစီးပွားပုံမထိရောက်စေဖို့ပြန်လည်ဖွဲ့စည်းတာဖြစ်ပါတယ်
USAID ကိုဖွဲ့စည်းခဲ့တဲ့ပြဋ္ဌာန်းချက်ထဲမှာလည်းဒီအဖွဲ့အနေနဲ့သမ္မတအမျိုးသားလုံခြုံရေးကောင်စီနဲ့နိုင်ငံခြားရေးဝန်ကြီးတို့ရဲ့လမ်းညွှန်ချက်တွေကိုရယူရမယ်ဆိုတာရှင်းရှင်းလင်းလင်းဖော်ပြထားတဲ့အကြောင်းနဲ့ဒါပေမဲ့လွန်ခဲ့တဲ့ဆယ်စုနှစ်နှစ်စုကျော်အတွင်းမှာတော့ USAID အဖွဲ့ကြီးဟာဒါကိုလိုက်နာဖို့ပြက်ကွက်ခဲ့တယ်လို့ဝန်ကြီးရူဘီယိုကပြောပါတယ
် Our preference was to go into USAID and work from the top down and identifying all of our programs what are all the programs
that are USAID ကိုသွားမယ်ကျွန်တော်တို့အစီအစဉ်တွေအားလုံးကိုအထက်ကနေအောက်ခြေအဆင့်ထိစက်မှတ်စီစဉ်မယ်ကဘာတဝမ်းဘယ်လိုအစီအစဉ်တွေကိုကျွန်တော်တို့ငွေကြေးထောက်ပံ့ပေးနေတယ်လဲဘယ်အရာတွေကအမေရိကန်ရဲ့နိုင်ငံခြားရေးမူဝါဒနဲ့အညီဆောင်ရွက်တာဖြစ်တယ်လဲဘယ်လိုနေရာတွေမှာတော့ကျွန်တော်တို့ပါဝင်ကူညီတာမျိုးမလုပ်သင့်ဘူးလဲဆိုတာတွေကိုစစ်စစ်ဖို့ပါပဲ
အမေရိကန်အခွင့်အရေးပြည်သူတွေရဲ့ငွေတွေဖြစ်တာကြောင့်လေအခုလိုပြန်လဲသုံးသက်ကြီးကြပ်တာတွေဆောင်ရွက်ဖို့လိုအပ်တာဖြစ်တယ်လို့ဝန်ကြီးရူဘီယိုကပြောပါတယ
် These are not private funds this is American taxpayer funds and we have an obligation to spend it wisely some of that money could be freed up to be spent
ရန်ငွေတွေမဟုတ်ပါဘူးအမေရိကန်အခွင့်အရေးပြည်သူတွေရဲ့ငွေတွေပါဒါကြောင့်အကျိုးရှိရှိအသုံးချရမယ့်တာဝန်ရှိပါတယ်တချို့ငွေတွေကိုမလိုအပ်ရင်မသုံးဖို့တချို့ကိုတော့လိုအပ်ရင်ပို့ပြီးတော့ဦးစားပေးသုံးဆွဲဖို့ဆိုတာတွေကိုစီစစ်လုပ်နိုင်ဖို့မျှော်လင့်ပါတယ
်ဒါပေမဲ့စိတ်မကောင်းစရာက USAID အဖွဲ့ကြီးဟာနိုင်ငံခြားရေးဌာနလိုပူးပေါင်းဆောင်ရွက်ခြင်းမရှိတာပါပဲလို့လည်းဝန်ကြီးရူဘီယိုကပြောပါတယ်
At State Department, our program officers, we got a really good insight, and that's why every single day we are issuing waivers on State Department programs.
နိုင်ငံခြားရေးဌာနမှာတော့အစီအစဉ်တာဝန်ခံအရာရှိတွေကထိုးထွင်းသိမြင်နိုင်စွာသိကောင်းကြပါတယ်။ဒါကြောင့်လဲကျွန်တော်တို့နိုင်ငံခြားရေးဝန်ကြီးဌာနရဲ့အစီအစဉ်တွေထဲမှာလူသားချင်းစာနာမှုအကူအညီတွေဆက်ပေးနိုင်ဖို့အတွက်ဖြေလျှော့မှုတွေနေ့စဉ်ထုတ်ပြန်ပေးနေပါတယ
်။ဒီအခြေအနေနဲ့ဆန့်ကျင်ဘက် USAID ကပုံကိုတချို့ကတော့အစိုးရအမိန့်တွေထုတ်ပြန်ပြီးနောက်ပိုင်းမှာကိုပဲအမိန့်ကိုမနာခံပဲပြောင်ပြောင်တင်းတင်းဆန့်ကျင်ပြီးငွေဆက်ပေးဖို့ကြိုးစားတာတွေတွေ့ရတယ်လို့လဲဝန်ကြီးရူဘီယိုကပြောပါတယ်။အမေရိကန်နိုင်ငံခြားရေးဌာနအနေနဲ့ကတော့ USAID လုပ်ငန်းတွေရှိနေတဲ့ကမ္ဘာတဝန်းနိုင်ငံတွေမှာအကူအညီပေးရေးအစီအစဉ်တွေကိုအမေရိကန်ရဲ့အကျိုးစီးပွားနဲ့ကိုက်ညီမှုရှိမရှိဖော်ထုတ်ဖို့ပွင့်လင်းမြင်သာမှုရှိရှိထိတွေ့ဆောင်ရွက်နေပါတယ်။အမျိုးသားအကျိုးစီးပွားနဲ့ကိုက်ညီတဲ့လုပ်ငန်းတွေကတော့ဆက်ပြီးတော့ရှိသွားမှာပါ။ဒါရိကကျွန်တော်တို့ရဲ့အမျိုးသားအကျိုးစီးပွားကိုပိုမိုခိုင်မာအားကောင်းစေမှာဖြစ်တယ်လို့ကိုယ်နိုင်ငံတာယာဝပြောဖို့အတွက်သာမကကိုယ့်ရဲ့မဟာမိတ်တွေလက်တွဲပဲနိုင်ငံတွေအတွက်လည်းပိုးပြီးတော့တိုးတက်ကောင်းမွန်စေမှာဖြစ်တဲ့အတွက်အကြောင်းပါပဲလို့လည်းနိုင်ငံခြားရေးဝန်ကြီးရူဘီယိုကပြောကြားခဲ့ပါတယ်ရှင
်အမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြလို့ပြီးပါပြီ VOA American တန်ရဲ့ရုပ်တံနဲ့ Radio အစီအစဉ်တွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေပြီးတော့ဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ VOA မနက်ခင်းမနက်6:00ကနေ6:00ခွဲအစီအစဉ်ကို25 32 40 VOA ညာချမ်းည9:00ကနေ10:00အထိအစီအစဉ်ကိုတော့19 25 30ပထမပိုင်းနာယီဝက်နဲ့စနေတနင်္ဂနွေနေ့တွေမှာထပ်တိုးလှိုင်းလံမီတာ190ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။ရုပ်သံနဲ့ရေဒီယိုအစီအစဉ်အားလုံးကိုလူလူမိတ်ဆွေရုပ်သံ line view မြန်မာပိုင်း web စာမျက်နှာနဲ့ Facebook နဲ့ YouTube လူမှုကွန်ရက်စာမျက်နှာတွေမှာနှာစင်ကြည့်ရှုနိုင်ပါတယ်။မှန်ကန်တဲ့သတင်းတွေကို view ကတင်ဆက်ပေးနေပါတယ်ခင
်ဗျာ။မင်္ဂလာမနက်ခင်ဗျာရှင်။ view American တန်ရဲ့2025ခုနှစ်ဖေဖော်ဝါရီလ12ရက်ဗုဒ္ဓဟူးနေ့မနက်ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းမှာတော့မြေကြီးဩဇာအမေရိကန်နိုင်ငံရေးဆိုရှယ်မီဒီယာလူကြီးများသတင်းတို့ကဘာတလွားခီးသွားအစီအစဉ်တို့ကိုထုတ်လွှင့်မှာဖြစ်ပါတယ်။အရင်ဆုံးတော့မြေကြီးဩဇာအစီအစဉ်ကိုနားဆင်ကြည့်ရှုကြရအောင်ပါရှင်။အမျိုးသမီးတွေကိုစစ်မှုထမ်းခိုင်းဖို့ချင်းချောင်နေတာတွေရှိတယ်လို့စစ်ကောင်စီကဝန်ခံထားတာနဲ့တပြိုင်တည်းမှာပဲလေယာလုံငန်းမှာလုတ်ကင်နေချတဲ့လူငယ်အမျိုးသမီးတွေဟာလဲစိုးရိမ်ပြီးမိမိရက်ရွာကစိုက်ပျိုးရေးလုပ်ငန်းတွေကိုစွန့်ခွာရှောင်တိတ်နေကြရပါတယ်။ဒီအကြောင်းအပြည့်အစုံကိုတော့ဒီသတင်းပတ်မြေကြီးဩဇာအစီအစဉ်မှာကိုခင်မောင်စိုးမင်းကတင်ဆက်ထားပါတယ်ရှင
်။ဒီလဖေဖော်ဝါရီ5ရက်နေ့ရှမ်းပြည်နယ်တောင်ပိုင်းနယ်ကရင်နီပြည်အစပ်ကမိုးပြဲမြို့တိုက်ပွဲမှာစစ်ကောင်စီတပ်ခမရ၄နှစ်ကအမျိုးသမီးစစ်သည်တွေကိုပါတွဲသုံးလာတာတွေ့ရတယ်လို့ခုခံတိုက်ခိုက်နေတဲ့ကရင်နီအမျိုးသားများကာကွယ်ရေးတပ် KNDF ကခေတ်သစ်မီဒီယာကိုပြောပြပါတယ်ဒါပေမဲ့လည်းအဲ့ဒီစစ်ကောင်စီတပ်ကအမျိုးသမီးစစ်သည်တွေဟာတင်နန်းပေးထားတဲ့စစ်သားဇနီးတွေလားစစ်တပ်ထဲကရဲမေတွေလားဒါမှမဟုတ်စစ်မှုထမ်းစင့်ခေါ်လာတဲ့အမျိုးသမီးတွေလားဆိုတာကတော့ရှင်းရှင်းလင်းလင်းမသိရပါဘူးစစ်ကောင်စီကထုတ်ပြန်တဲ့စစ်မှုထမ်းဥပဒေထဲမှာအမျိုးသားတွေတင်သာမကအမျိုးသမီးတွေလည်းပါဝင်တယ်လို့အတိအလင်းဖော်ပြထားပါတယ်အနာသိစစ်ကောင်စီရဲ့သတင်းထုတ်ပြန်ရေးတာဝန်ခံပိုချုပ်စော်မင်းထွန်းကအမျိုးသမီးတွေကိုစစ်မှုထမ်းစင့်ခေါ်တာမရှိသေးပေမဲ့အဲ့ဒီအပေါ်မူတည်ပြီးချင်းချောက်ခံရတာတွေရှိနေတယ်လို့တော့ဝန်ခံထားပါတယ်ဒါပေမဲ့လည်းဘယ်သူတွေကချင်းချောက်တယ်ဆိုတာကိုတော့ပြောဆိုတာမရှိပါဘူ
းစစ်မှုထမ်းနေဥတွေမှာနေဥတွေမှာဥတွေမှာကျွန်တော်တို့ဒါအမျိုးသမီးအသက်ဘလောက်အမျိုးသားအသက်ဘလောက်ဆိုတာပြောခဲ့ပြီးဖြစ်ပါတယ်ဒါဝန်မူတည်ပြီးတော့ကျွန်တော်တို့အမျိုးသမီးများကိုချင်းချောက်နေရာမျိုးတွေရှိကြောင်းလဲကျွန်တော်တွေ့ရှိရပါတယ်ဒါနဲ့ပတ်သက်ပြီးကျွန်တော်အနေနဲ့အတိအလင်းပြောကြားလို့ပါကတော့ပြည်သူစစ်မှုထမ်းဥပဒေနည်းဥပဒေမှာအမျိုးသမီးများစစ်မှုထမ်းရန်အတွက်အကြောင်းဝင်တော်လဲအမျိုးသမီးပြည်သူစစ်မှုထမ်းများကိုစင့်ခေါ်ရန်အစီအစဉ်မရှိသေးဘူးလို့ကျွန်တော်အနေနဲ့ပြောကြားလို့ပါတယ်
ပေါ်ကျော်စော်မင်းထွန်းအဲ့ဒီလိုပြောဆိုပေမဲ့အများစုကတော့စစ်ကောင်စီအပေါ်အယုံကြည်မရှိကြတဲ့အတွက်ကြောင့်ခြေလက်ဒေသတွေမှာစိုက်ပျိုးရေးလုပ်ကိုင်နေကြတဲ့လူငယ်အမျိုးသားတွေရှောင်ရှားကုန်ကြရာကနေအမျိုးသမီးတွေကလည်းစစ်မှုထမ်းဖို့အနည်းနဲ့အမြန်စင့်ခေါ်ခံရနိုင်ခြေရှိတယ်ဆိုပြီးပြီးခဲ့တဲ့နှစ်ကုန်ပိုင်းကစတင်ပြီးမိမိဇာတိကနေရှောင်တိန်ကြတာတွေရှိပါတယ်အခုလက်တလောကာလအတွင်းရန်ကုန်တဝိုက်မှာမိန်းကလေးတွေကိုစစ်မှုထမ်းဖို့စင့်ခေါ်နေတယ်ဆိုတဲ့သတင်းတွေကြဲကြဲပြန့်ပြန့်ထွက်ပေါ်လာတဲ့အတွက်ကျေးလက်ဒေသတွေကလေယာစိုက်ပျိုးရေးလုပ်ကိုင်နေကြတဲ့လက်ကျန်လူငယ်အမျိုးသမီးတွေအတွက်အထိတ်တလန့်ဖြစ်နေကြရပါတယ်ဒါနဲ့ပတ်သက်ပြီးဘကိုးတိုင်းနောက်ဖက်ချမ်းဒေသကလေသူမကြီးတဦးကအခုလိုပြောပါတယ်
ဒီတခါအမျိုးသမီးတွေပဲအခါမခေါ်ဘူးပြောပြီးခေါ်မယ်ဆိုတာတော့ကြားတယ်မိန်းကလေးတွေခေါ်မယ်ကြားကြတယ်တော်တော်များများအပြင်ထွက်ကြတယ်အဲ့တော့သူတို့အောင်လဲကနေထွက်ကြတယ်ဆင့်မှုတိုင်းရောကြောက်တိုင်းရောအဲ့လိုမျိုးတွေဖြစ်မိန်းကလေးတွေကလည်းတော်တော်များများမရှိတော့အဲ့လိုငင်းငယ်ရွယ်ရွယ်လုပ်တဲ့သူမရှိတော့ပါဘူးတောက်ကြလေးလည်းမရှိဘူးမိန်းကလေးလည်းမရှိဘူးဆင့်မှုတိုင်းခိုင်မှကြောက်တိုင်းရောခုဆင့်မှုတိုင်းကြခုတတ်တုတ်ကြတော့ပိုးဆိုးတော့တာပေါ့မိန်းကလေးတွေပါခေါ်မယ်ဆိုတော့အကုန်လုံးအလန့်နိုင်လုံးရတယ်လည်းထွက်ကြတော့တာမိန်းကလေးရောယောက်ျားလေးရောနော်အဲ့တော့အဲ့ဒီကလွတ်မြောက်နေပြီရကုန်ပီရီယက်ထဲပဲရောက်တာပေါ့အဓိကတော့အဲ့လိုနေပဲရောက်အောင်အဲ့တော့ဟုတ်တယ်စိုက်ပျိုးရေးမှလည်းမရှိတော့ဘူးသိလားအဲ့တည်းလည်းအမှန်ပဲ
စစ်ကောင်စီခန့်ဒေသအာဏာပိုင်တွေစစ်ကောင်စီလက်နက်ကင်အဖွဲ့တွေကအရင်ကတည်းကလူငယ်အမျိုးသားတွေကိုစစ်မှုထမ်းဖို့အကြောင်းပြပြီးပြန်ပေးဆွဲတယ်လို့ငွေတောင်းခံနေတာဟာနေရအနှံ့မှာသတင်းတွေထွက်ပေါ်နေပါတယ် မကြာခင်ရပိုင်းကအဲ့ဒီလိုငွေတောင်းခံတဲ့စကိုင်းတိုင်းရွှေဘုံမြို့နယ်ရဲမှုနဲ့အဖွဲ့ကိုစစ်ကောင်စီကအရေးယူပြတာပြည်တွင်းမီဒီယာတွေမှာဖော်ပြခဲ့ပါတယ်အခုလက်တလောအမျိုးသမီးတွေကိုစစ်မှုတန်းဆင့်ခေါ်တဲ့ဆိုပြီးငွေတောင်းခံရတာတွေဟာပိုပြီးတော့လွယ်ကူတဲ့အတွက်ကြောင့်လူငယ်အမျိုးသမီးတွေဘက်ကိုပြစ်မှတ်ထားလာကြတာလို့ဒေသခံတွေကပြောဆိုနေကြပါတယ်ဒီလိုအခြေအနေတွေဟာရန်ကုန်တိုင်းအတွင်းမှာပိုမိုများပြားလာတယ်လို့အမျိုးသမီးအရေးဆောင်ရွက်နေတဲ့ရန်ကုန်တိုင်းအတွင်းကအမျိုးသမီးတဦးကအခုလိုပြောပါတယ
်အခုတလောမှာပြီးခဲ့တဲ့အပတ်တွေထဲလုံးကပေါ့နော်တာကေတာပဲဒေါ်ပုံပဲအဲ့ခရမ်းသုံးကွာပဲပေါ့နော်အဲ့ဒီဘက်မှာတော့စမှုရံနဲ့ပါတယ်ဆိုတော့စာတွေကိုအိမ်တွေကိုလာပေးတာပေါ့နော်တေချာတိလိုက်တာဘယ်တွေကိုလာပေးလဲဆိုတော့အတော်အရင်ကသမီးရဲ့တငယ်ချင်းဆိုလို့ရှိရင်တငယ်ချင်းရှိကိုလာပေးတာပေါ့နော်အဲ့ဒါကိုတိလိုက်တော့အဲ့ဒီအတော်အရင်ကလည်းသူသမီးဟိုစိတ်ပူပြီးတော့ငိုယူပြီးတော့စင်ကာပူပို့လို့ဟိုဘာလဲတကယ်လာပို့တယ်ဆိုတာကိုသိရတာပေါ့နော်ဥစားဟိုစကားကိုသူများအရင်တစင်အစင်ပေါင်းများစွာကြားတဲ့ဟာမဟုတ်ဘူးပေါ့နော်တကယ်လာပို့တာသူကတော့ပုံမှနေတာပေါ့နော်နောက်တစ်ခုကဘာလဲဆိုတော့တောင်းတခုန်80ရက်ခွဲရေလာပြီးတော့အဲ့လိုမျိုးစင်ရင်ကောက်တယ်အဲ့ဒါတော့စားပို့တာမဟုတ်ဘူးသူကအိမ်မှာအဲ့ဒီအသက်အရွယ်အမျိုးသမီးဘယ်နှယောက်ရှိတယ်လဲတို့ပါလို့ပေါ့နော်အဲ့လိုမျိုးစင်ရင်လာကောက်တာအဲ့စင်ရင်လာကောက်တာလူတွေကအများကြီးပဲအယောက်30လောက်ရှိတယ်အဲ့လိုမျိုးတော်တော်ကိုဝန်တိုင်းချဲသွားတယ်ရန်ကုန်မှာလေအမျိုးသမီးတွေကိုဖမ်းပြီးတော့ဟိုစား train နဲ့အတန်တော့မကြားသေးဘူးအဲ့ဒီ step ကိုတော့မရောက်သေးဘူး
မြန်မာဆိုရှယ်လစ်လမ်းစဉ်ပါတီမဆလာတပါတီအစိုးရကို1988ခုနှစ်ကရှစ်လီလုံးလူဒုစန်းကျင်အုပ်ချွားမှုကိုစစ်တပ်ကပြစ်ခတ်နှိမ်နှင်းခဲ့စဉ်အထိလူငယ်တွေရဲ့လက်နက်ကင်လမ်းစဉ်ကိုမိဘတွေကသဘောတူတာမရှိခဲ့ပါဘူးခေတ်ဆက်ဆက်လက်နက်ကင်လမ်းစဉ်ကိုလိုက်ပြီးတောခိုခဲ့ကြတဲ့လူငယ်တွေဟာမိဘတွေမသိအောင်တောထဲခိုးထွက်ခဲ့ကြရပါတယ်ဒါပေမဲ့ခေတ်သစ်သမိုင်းမှာမကြုံဘူးအောင်ဖိနှိပ်ရက်စက်တဲ့စစ်ကောင်စီအာဏာသိမ်းပြီးနောက်ပိုင်းမှာတော့လူငယ်အမျိုးသားအမျိုးသမီးတွေရဲ့အပေါ်မိဘတွေရဲ့သဘောထားတွေကပြောင်းလဲကုန်ရပါပြီစစ်တပ်ကအမျိုးသမီးတွေကိုစစ်မှုတန်းဖို့စီရင်ကောက်နေတာနဲ့ပတ်သက်ပြီးပဲခူးတိုင်းအတွင်းကလေယာဉ်လုပ်ငန်းလုပ်ကိုင်နေသူမိဘတဦးကလည်းသူ့သမီးတွေကိုလွတ်မြောက်နေမြေပို့တဲ့လမ်းကိုပဲရွေးချယ်မယ်လို့အခုလိုပြောဆိုပါတယ်
စစ်မှုကတော့မထမ်းဘူးအဲရှင်းရှင်းရယ်မထမ်းဘူးစစ်မှုထမ်းတာကတော့လို့လို့အဖြစ်ခံတော့တင်းင်းတွေသူတို့ဘက်ကတော့လို့လို့အဖြစ်ခံတော့မှာတော့နော်ရှင်းရှင်းလေးပဲဘူးစစ်မှုကတော့မထမ်းပါဘူးထမ်းလို့ဘယ်ကိစ္စနဲ့မပင်ပုံစံနဲ့မှမဖြစ်ဘူးသူကတော့နောက်ဆုံးမိတ်နေလို့မှမလုပ်ဘူးဆိုရင်လည်းသူ့ကိုလုတ်အောင်ပို့ပေးတယ်အငယ်မကအဲ့လိုပဲပြောတာပင်ပုံစံနဲ့မှမထမ်းခိုင်းဘူးသူတို့လည်းမထမ်းဘူးပေါ့နော်ဖြစ်အောင်ပဲတခြားအဲ့လိုပဲသူတို့သွားမယ့်နေရာကိုပို့ရမှာပဲလေ
တကယ်တော့မြန်မာနိုင်ငံရဲ့အဓိကစီးပွားရေးဟာစိုက်ပျိုးရေးပဲဖြစ်ပါတယ်။စိုက်ပျိုးရေးကိုအဓိကမောင်းနှင်လုပ်ကိုင်နေကြရတဲ့ကျေးလက်လူငယ်အမျိုးသားအမျိုးသမီးတွေကိုစစ်မှုထမ်းခိုင်းတာဟာစိုက်ပျိုးရေးကိုဖျက်ဆီးလိုက်သလိုပါပဲ။ဒါကြောင့်အခုဆိုရင်ကျေးလက်တွေမှာစိုက်ပျိုးလုပ်ကိုင်နေကြတဲ့လူငယ်အမျိုးသားရောလူငယ်အမျိုးသမီးရောတိတ်မရှိတော့ပါဘူး။အဲ့ဒီလိုအခြေအနေတွေကြားကနေစစ်မှုတန်းစင့်ခေါ်ခံရမယ်ဆိုရင်သူ့အနေနဲ့တမျိုးပဲရွေးချယ်တော့မယ်လို့ကျေးလက်လူငယ်အမျိုးသမီးတဦးကအခုလိုပြောပါတယ်
သမီးရဲ့အမြင်ကတော့ပေါ့နော်ဒီစစ်မှုမထမ်းမနေရဥပဒေစထွဲကလေးအတိုင်းဟိုယောက်ျားလေးဖြစ်အောင်မိန်းကလေးဖြစ်ဘလို့အပတ်စင်နေပါရင်မသိခင်မသိသေးဘူးဘလို့အခြေအနေဖြစ်မဲ့မသိသေးဘူးစစ်မှုထမ်းရမယ်ဆိုတော့ဥပဒေစကြားကလေးအတိုင်းသမီးဆုံးဖြတ်ချက်တစ်ခုကတော့သူတို့လက်ထဲမှာတော့ကိုယ့်ဘဝအဆုံးမသက်သွားဘူးဖြစ်ချင်ရဖြစ်ပြီးတော့လွမြောက်နေမိထိရအောင်သွားပြီးတော့တော်ရဲမှာပဲကိုယ့်ဘဝပိတ်ဆက်တာပို့ပြီးတော့မုံမြက်တယ်ပေါ့အဲ့လိုပဲတွေးတယ်ခံယူထားတယ်တွေးတယ်ဒီပေါ်လစီနဲ့ကိုယ့်စီကိုပေါ့နော်ဒါရိုက်ရောက်လာပြီဆိုလို့ရှိရင်ဒီဥပဒေကြီးကသူတို့ထုတ်ပြီဆိုတော့အနည်းနဲ့အမြန်တော့သူတို့ဆွဲဖမ်းလာရဆွဲလာရလုံးတော့မယ်ဘော်ဒါဆွဲရပဲဖြစ်ဖြစ်ဘော်တင်ဖမ်းလာပဲဖြစ်ဖြစ်ဆင်းရဲတွေကောက်ပြီးပဲဖြစ်လို့လို့ရှိရင်တော့သူတို့လက်ထဲကိုစစ်ကောင်စီလက်ထဲကိုတော့အပါမခံပါနဲ့သူတို့နောက်ကိုတော့အပါမခံနဲ့ပေါ့နော်ရဟန်းအနေနဲ့လူမြောက်နေဝင်ရအောင်ထွက်ရင်ထွက်မထွက်ရင်တော့တခြားနီးလဲနဲ့ဘာအကောင်းဆုံးလုပ်တယ်လဲဆိုတော့တူတင်ဆုံးဖြတ်ပြီးတော့ပလန်ချထားဖို့ပေါ့
ပြည်သူစစ်မှုထမ်းတင်တဲ့အမှတ်စဉ်1ကိုမနှစ်2024ခုနှစ်ဧပြီလ10ရက်နေ့ကစတင်ဖွင့်လှစ်တင်ကြားပေးခဲ့ရာအခုအခါအမှတ်စဉ်9အထိဖွင့်လှစ်နေပြီဖြစ်ပါတယ် ပြီးခဲ့တဲ့ရက်ပိုင်းကဆိုရင်အသက်18နှစ်ကနေ35နှစ်အကြာလူငယ်တွေကိုပြည်ပအလုတ်ထွက်လုံခြုံရေးခွင့်ပိတ်ပင်ခဲ့ပါတယ်ပြီးခဲ့တဲ့2010ခုနှစ်ကစစ်အာဏာရှင်ဟောင်းဗိုလ်ချုပ်မှုကြီးတန်းရွှေအမိန့်နဲ့အရွယ်ရောက်သူအမျိုးသားအမျိုးသမီးတိုင်းစစ်မှုထမ်းရမယ့်ဥပဒေတရက်ကိုချမှတ်ခဲ့ပါတယ်အဲ့ဒါကိုအာဏာသိမ်းစစ်ကောင်စီကနေမနှစ်2024ဖေဖော်ဝါရီ10ရက်နေ့ကစတင်အသက်သွင်းခဲ့ပါတယ်ခင်ဗျာ
VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်အဖြစ်နဲ့ VOA ပိတ်သက်တေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီအီးမေးလ်သတင်းလောင်ကို Facebook စာမျက်နှာကနေပြီးလွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ Sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ Internet ပင်မစာမျက်နှာပေါ်ကအီးမေးလ်သတင်းလောင်တောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ဖြူရီမြန်မာဝိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ကောင်းစင်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးအီးမေးလ်သတင်းလွှာတောင်းယူနိုင်ပါတယ်။နောက်တနည်းကတော့ VOA မြန်မာအီးမေးလ်လိပ်စာ bammi@voanews.com ဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးကိုယ့်ရဲ့အီးမေးလ်လိပ်စာကိုရေးပို့လိုက်ပါနော်။အီးမေးလ်လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါတယ်။နေ့စဉ်တစ်နေ့နှစ်ချိန်ပို့ပေးနေတဲ့အီးမေးလ်သတင်းတော်ကသတင်းကောင်းစင်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းနဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပရိသတ်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါရဲ့ရှင်
။ VOA မြန်မာပိုင်းစီစဉ်ရဲ့ဗုဒ္ဓဟူးနေ့မနေ့ခင်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်ရှင်။မကြခင်မှာတော့ဆိုရှယ်မီဒီယာလူကြီးများသတင်းတို့ကမ္ဘာတလွာခီးသွားအစီအစဉ်တို့ကိုနှာစင်ကြည့်ရှုချက်ရပါမယ်။အခုတော့အမေရိကန်နိုင်ငံရေးဆိုင်ရာသတင်းဆောင်မှာပါရှင်။အမေရိကန်အမျိုးသားလုံခြုံရေးအကြံပေးမိုက်ဝေါ့စ်ကဂါဇာကိုရယူမဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်အစီအစဉ်နဲ့ပတ်သက်ပြီးဝေဖန်ကြသူတွေကိုပြန်လည်မေးခွန်းထုတ်လိုက်ပါတယ်။အရှိအလဲပိုင်းမှာတော့ Israel Hamas အပြစ်အခတ်ရစဲရေးသဘောတူညီချက်အရနောက်တစ်ချိန်တစားကန်နဲ့အကျဉ်းသားလဲလှယ်ခဲ့ကြပါတယ်။ VOA သတင်းတောက် Veronica Bodres Iglesia ပေးပို့ထားတဲ့သတင်းဆောင်မကူတော့ကိုအောင်အောင်တင်ပြထားပါတယ်ရှင
်။Israel Hamas အပြစ်ခတ်ရစဲရေးသဘောတူညီချက်ကိုနှစ်ဖက်လုံးကဆက်လက်ထိန်းသိမ်းထားစေပါဖေဖော်ဝါရီ9ရက်နေ့ကတော့ Israel တပ်တွေဟာဂါဇာကမ်းမြောင်းကိုပိုင်းခြားထားတဲ့ Nazarim ဒေသကနေပြန်ဆုတ်ခွာလာတာကြောင့်ပါလက်စတိုင်းမိသားစုတွေဂါဇာကိုပြန်လာနိုင်နေကြပါပြီ။ဒါပေမဲ့စစ်ပွဲအဆုံးသတ်နိုင်ချိန်ဒီဒေသခံတွေရှေ့ရေးဘာဆက်ဖြစ်မလဲဆိုတာကတော့အဖြေမရှိသေးပါဘူး။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့အမေရိကန်ကဂါဇာကိုပြန်လည်တည်ဆောက်ချိန်ဂါဇာဒေသခံတွေတခြားနိုင်ငံတွေမှာတွားရောက်အခြေချဖို့ဆိုတာမျိုးပြောဆိုနေပါတယ်။ဒီအကြံစီအပေါ်ဝေဖန်ကြသူတွေကိုထရမ့်အစိုးရဘက်ကကုလိုတုံ့ပြန်ပါတယ်။
You can't get to post-construction.
ခုနှစ်ခုနှစ်တွေတုန်းကမြေရဲပင်လယ်ရဲ့ Paris လို့တင်စားကြတဲ့ Beirut ရဲ့အခြေအနေမျိုးပြန်မဖြစ်နိုင်တော့ပါဘူး။အပြိုအပြက်တွေကြားမှာနေနေရတဲ့လူဦးရေ1.8 တန်းအတွက်ပိုကောင်းမွန်တဲ့ဘဝတွေတည်ဆောက်ပေးရပါမယ်။မီဒီယာတွေအပါအဝင်သူအဆိုပြုထားတဲ့အစီအစဉ်ကိုမကြိုက်ကြသူတွေဒီထက်ကောင်းတဲ့အစီအစဉ်ရှိရင်ကျွန်တော်တို့ကိုလာပြောပြကြပါ
Trump အစီအစဉ်ကို Israel ကထောက်ခံပေးမယ်။ Arab ကမ္ဘာနဲ့ Palestine ခေါင်းဆောင်တွေကတော့ပယ်ချပါတယ်
We need to rebuild the Gaza Strip.
ဂါဇာကိုပြန်လည်တည်ဆောက်ဖို့လိုပါတယ်။ဂါဇာကမ်းမြောင်ဟာကျွန်တော်တို့အမိမြေပါလက်စတိုင်းနယ်မြေအတွေ့အလွန်အရေးပါတဲ့အစိတ်ပိုင်းပါ။ပါလက်စတိုင်းနယ်မြေကလွဲလို့တခြားသွားစရာမရှိပါဘူး
။ပြီးခဲ့တဲ့သတင်းပတ်ကုန်မှာနောက်ထပ်တစားကန်တွေလွတ်လာတာကြောင့် Israel ကအောင်ပွဲခံခဲ့ပါတယ်။ Hamas တွေဖမ်းထားတဲ့ထိုင်းအလုသမား၅ဦးတနင်္ဂနွေနေ့ကပြန်လွတ်လာပြီးတဲ့နောက်မိသားစုတွေပြန်လည်စုံစည်းခဲ့ပါတယ်။ပါလက်စတိုင်း183ဦးလည်းပြန်လည်လွတ်မြောက်ခဲ့ပါတယ်။ Israel Hamas အပြစ်ခတ်ရစဲအစီအစဉ်ဒုတိယအဆင့်နဲ့ပတ်သက်ပြီးတော့လည်းကာတာမှာဒီသတင်းပတ်အတွင်းဆွေးနွေးကြမှာပါခင်ဗျာ
။အခုတော့ပြီးခဲ့တဲ့ရက်ပိုင်းနေ့အတွင်း Social Media ပေါ်မှာလူကြီးများတဲ့တမိနစ်ဗီဒီယိုသတင်းတွေကိုပြောပြပေးပါမယ်။အမေရိကန်ပြည်ထောင်စုမှာပြီးခဲ့တဲ့ရက်ပိုင်းကဖြစ်တဲ့လေယာဉ်ထိခိုက်မှုတွေမှာတော့ F-35တိုက်လေရင်ပြက်ကြတာလေရင်မှုလွတ်မြောက်သွားပါတယ်တက်ကဆစ်မှာလည်းလေရင်လေတန်းမရောက်ခင်အင်ဂျင်မီးဆွဲလို့ခီးသည်တွေပြန်ပြီးတော့ဆင်းခဲ့ရပါတယ်ဒီလိုဆိုရှယ်မီဒီယာပေါ်မှာလူကြီးများတဲ့တမိနယ်သတင်းတူတွေကိုမအေးတန်နာကျော်စူးစီးတင်ဆက်ထားပါတယ်ရှင
်
အမေရိကန်ပြည်အရတက်ဆက်ပြည်နယ်ဟျူစတန်မြို့ကလင်းဝင်မှာလင်းမောကခီးတဲ့တွေအမြင်ဆင်းနေကြရတာဖြစ်ပါတယ်လင်းတောင်ပံအောက်ကမီးတောက်တွေထွက်နေတာကိုလင်းရင်ထဲကနေခီးတဲ့သူရိုက်ထားတဲ့ဗီဒီယိုမှာတွေ့ရပါတယ်ဖေဗူလာ၂ရက်နေ့ကခီးတဲ့တရားကြော်လိုက်ပါမယ် United လေးချောင်းလိုင်းခီးစဉ်အမှတ်1382လေးရင်မှာလေးရင်အင်ဂျင်ပြဿနာရှိရလို့သိရလို့လေးရင်ပြန်တက်ဖို့မလုပ်တော့ဘဲနဲ့ခီးတဲ့တွေကိုစင်ခိုင်းရတာပါဘယ်သူမှထိခိုက်တဲ့ရမရခဲ့ဘူးလို့လေးချောင်းလိုင်းကပြောပါတယ် George Bush အပြည်ပြည်ဆိုင်ရာလေးစိတ်ကနေပြီးတော့ New York မြို့ LaGuardia လေးစိတ်ကိုမနေ့၈နာရီခွဲလောက်မှာထွက်ခွာမယ် Airbus 319လေးမှာခီးတဲ့တရား၄ရောက်နဲ့လေးရင်အမှုရန်၅ရောက်ပါရှိရလို့လေးချောင်းလိုင်းကဆိုပါတယ်အဲ့မတိုင်ခင်ရပိုင်းတုန်းကပဲ American လေးချောင်းလိုင်းရဲ့ပြည်ရင်းခီးတဲ့တင်လေးတစ်စင်းဟာ Washington မြို့တော်ရဲ့ Reagan အမျိုးသားလေးစိတ်မှာဆင်းသက်ခံပြီးမှ American စစ်တပ်ရဲ့ Black Hawk ရဟတ်ယာဉ်နဲ့လေးထဲမှာတိုက်မိပြီးတော့ဖိုတိုမှတ်မြစ်ထဲပြုတ်ကျသွားခဲ့လို့လေးရင်ပေါ်မှာကရဟတ်ယာဉ်ပေါ်မှာပါသူ68ဦးလုံးသေဆုံးသွားခဲ့ရပါတယ်တိုက်လေပြကြတဲ့ပုံကိုဗီဒီယိုမှတ်တမ်းမှာတွေ့ရတာပါ Alaska ပြည်နယ်ကလေးတဲ့စကမ်းမှာလေးကျင်ရေးလုံနေတော့ F-35 တိုက်လေတစ်စင်းပြကြသွားခဲ့ပေမဲ့လေးရင်မှုကတော့အသက်အန္တရာယ်ကနေပြီးတော့လွတ်မြောက်သွားခဲ့ပါတယ်ဇန်နဝါရီလ28ရက်နေ့မှာအဲ့လေးရင်ကလေးထဲမှာဆက်ချိုရွေးမှုဖြစ်ခဲ့ပေမဲ့လေးရင်မှုကလေးရင်ကနေပြီးတော့အချိန်မီခုန်ထွက်နိုင်ခဲ့တယ်လို့တောင်ကားလေးတိုက်လေရင်အုပ်စုရဲ့ဦးစီးအရာရှိဖြစ်တဲ့လေးတဲ့ဗိုလ်မှူးကြီးပေါ်ထွန်ဆန်ကပြောပါတယ်ဤစံလေးရက်စကမှာလေးရင်စစ်တပ်ဖို့လုံတုံပြတ်ကြတာဖြစ်ပြီးတော့မပြတ်ကြခင်လေးမှာပဲလေးရင်မှုကအရေးပေါ်အခြေအနေဖြစ်နေပြီဆိုတာကိုအချက်ပေးခဲ့တာပါ ဤစံလေးရက်စကမှာ F-35 တိုက်လေရင်54စင်ထားရှိဖို့2018ခုနှစ်တုန်းကစီစဉ်ခဲ့ပြီးတော့ဒေါ်လာ1500ကျော်ကုန်ကြတဲ့အဆောက်အုံသစ်36လုံးနဲ့နေအိမ်ထားစဉ်တော်တော်များများတိုးချဲ့တည်ဆောက်ခဲ့ပါတယ်အဲ့အခြေစိုက်စကမှာလေးတဲ့စစ်မှုရန်နဲ့မိသားစုဝင်ပေါင်း3500လောက်နေထိုင်တာဖြစ်ပါတယ်F-35 အမျိုးအစားလေရင်ကတော့ခီးစဉ်တစ်ခါကိုရနာစရာမလိုဘဲနဲ့12နာရီကျော်ဇက်တိုက်ပြန်တန်းနိုင်ပြီးတော့မြောက်ကဘာကျန်းတစ်ခုလုံးကိုခီးလမ်းကြောင်းတစ်ခုထဲနဲ့ရောင်းနိုင်စွမ်းရှိတာဖြစ်ပါတယ်နှစ်တကူနဲ့ဇန်နဝါရီလ29ရက်နေ့မှာမြောက်ကိုရီးယားပြည်သူတွေဟာနိုင်ငံတီထောင်တဲ့ခင်မီဆွန်းနဲ့သူ့ရဲ့သားနောက်တစ်ချိန်ခေါင်းဆောင်ဖြစ်လာတဲ့ကင်ဂျွန်အီရိုရဲ့ကျေးရုပ်တုတွေစီပန်းချံသွားရောက်ပြီးခါရဝဖြုတ်ခဲ့ကြတယ်လို့တောက်ကြံနေဇန်နဝါရီလ31ရက်နေ့ကနိုင်ငံမှာမီဒီယာကသတင်းထုတ်ပြန်ပါတယ်။မြောက်ကိုရီးယားနိုင်ငံမှာ KCN သတင်းဌာနရဲ့ဗီဒီယိုမှတ်တမ်းတွေအရအရသာပြည်သူတွေနဲ့စစ်သားတွေကမိုးလင်းအာရုံတက်ချိန်မှာကျေးရုပ်တုကြီးတွေရှိပန်းချံကိုသွားရောက်ပြီးတချို့ကဥညွတ်ခါရဝဖြုတ်တချို့ကဆေးရည်ပြအလေးပြုကြတာတွေ့ရပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းကတော့နျူကလ িয়ার လက်နက်စက်ရုံတစ်ခုကိုတွားရောက်စစ်ဆေးပြီးတော့နိုင်ငံရဲ့နျူကလ িয়ার စွမ်းအားတိုးမြင့်မှုတိုက်တွန်းခဲ့တယ်လို့ဇန်နဝါရီလ29ရက်နေ့ကနိုင်ငံပိုင်မီဒီယာတွေမှာဖော်ပြပါတယ်။သူ့ရဲ့ခီးစဉ်ကဘယ်ချိန်ကတွားခဲ့တာလဲ။နောက်ပြီးတော့အဲ့ဒီစက်ရုံတွေဘယ်နေရာမှာတည်ရှိလဲဆိုတာတော့မဖော်ပြပါဘူး။ဒါပေမဲ့ကင်ဂျွန်အွန်းရဲ့ခီးစဉ်ဓာတ်ပုံတွေကမနစ်ကစက်တင်ဘာလတုန်းကတွားခဲ့တယ်။ယူရေနီယံတန့်စင်စက်ရုံကိုပဲတွားခဲ့တာဖြစ်နိုင်ပါတယ်။ဒီစက်ရုံမှာလက်နက်အစစ်မီနျူကလ িয়ার ပစ္စည်းတွေထုတ်လုပ်နိုင်တာနိုင်ငံရဲ့နျူကလ িয়ার အကာအကွယ်ကိုအားဖြည့်နိုင်တာတွေသိပ္ပံပညာရှင်တွေနဲ့တခြားသူတွေကိုကင်ဂျွန်အွန်းကချီးကျူးသွားပါတယ်။တိုကျိုမြို့မြောက်ဘက်ကယာရှိယိုမြို့မှာထရက်ကားကျသွားတဲ့မြေပြိုခြင်းဖြစ်ပါတယ်ခိုင်ခဲ့မှုမရှိတော့တဲ့မြေအောက်မြေသားကြောင့်ရုတ်တရက်ပြိုကျသွားတဲ့မြေကြီးအပေါက်ထဲပိတ်မိနေတဲ့အဲ့ထရက်ကားမောင်းတဲ့သူကိုရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေလုပ်တာတပတ်ကျော်ကြာပြီမဲ့ရင်းနဲ့အပျက်စီးတွေကြောင့်အခက်ခဲတွေ့နေတာပါ။ရာရှိယိုမျိုးကလမ်းစုံမှာဇန်နဝါရီလ28ရက်နေ့ကမြေပြိုကျတာဖြစ်ပြီးတော့ထရက်ကားကမြေပြိုကျတဲ့အချိန်မှာမြေကြီးအောက်ထဲပါသွားတာပါ။အခင်းဖြစ်ပြီးတော့တပတ်ကျော်ကြာတဲ့အထိဒီအသက်84နှစ်အရွယ်ရင်းမောင်းရဲ့အခြေအနေကိုမသိရသေးပါဘူး။မြေပြိုကျတဲ့ပေါက်ကအိုလံပစ်ရေကူးကန်တစ်ခုစားလောက်ရှိတဲ့ပေ130လောက်ထိကျဲပြီးအနက်ပေ50လောက်ရှိပြီးအထဲမှာကွန်ကရစ်အကျိုးပဲနဲ့တခြားအမိုက်တရိုက်တွေစုပုံနေပါတယ်။မြေအောက်ရေစိုးပိုက်ကလည်းရေတွေထွက်နေတာပါ။ဒီမြေပြိုခြင်းကမိန်းလာပိုက်လိုင်းတွေတန်ကြီးတဲ့ပျက်စီးလို့ဖြစ်နိုင်တယ်လို့ရာရှိယိုမြို့အာဏာပိုင်တွေကဆိုပါတယ်။ကားရဲ့ခေါင်းကန်ကလည်းမြေကြီးနဲ့အမိုက်တရိုက်တွေအောက်မှာပိတ်မိနေတာပါ။အဲ့ဒီရှိနိုင်လို့ကယ်ဆယ်ရေးသမားတွေလည်းရင်မောင်းကိုအပြည့်အဝရှောက်ဖွေကယ်ဆယ်ရေးမလုပ်နိုင်ကြပါဘူး။ ဇိုင်ဝမ်တဲ့ကမြေနဲ့အပြည့်အစုံတွေကိုရှင်းလင်းမှုအဆက်ရဲများကြီးတွေတုံးနိုင်ဖို့ဒုတိယမြေဆောင်တစ်ခုကိုတွင်းထဲကိုတူးဖောက်တာကိုတော့ဖေဖော်ဝါရီ3ရက်နေ့ကပဲစပြီးတော့လုပ်ပါတယ်ခရိုင်အာနာဝိုင်တွေကတော့အနီးအနားကမြို့နယ်မြို့နယ်12ခုကအိမ်ထောင်စုတွေစီးပွားရေးလုပ်ငန်းတွေအထူးအရေးကြီးတာကလွဲပြီးတော့နှစ်နာရီကနေ3နာရီကြာရေသုံးဆွဲမှုရပ်တန့်ပေးဖို့တောင်းဆိုထားခဲ့တာပါအဲ့လိုမျိုးရေသုံးဆွဲတာရပ်တန့်လိုက်ရင်တော့တွင်းထဲကရေမျက်နှာပြင်ပြောင်းလဲဖြစ်သွားနိုင်ပါတယ်ရှင်
မတိကြမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကဘာကြီးမှာကျွန်တော်တို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါတယ်တရင်ကိုတစ်ပိုင်းတစ်စပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်အကြက်တဲ့ကာလတွေမှာကျွန်တော်တို့ရဲ့အိမ်မက်တွေမျောလင့်ချက်တွေပိုကောင်းတဲ့မနက်ဖြန်တွေကိုတောင်းတမိတာတွေကရင်လုလက်ခွင့်အပေါ်မှာမူတည်နေပါတယ်ကျွန်တော်တို့ VOA ကအန်ဒီရဲ့ဂျားကနေသတင်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုဆောင်ကျင်းပေးနေပါတယ် VOA American အတန်ကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ
အခုတော့ကဘာတလွားခီးသွားအစီအစဉ်ပါရှင်ပစိဖိတ်သမုဒ္ဒရာတဲ့ကကျွန်းတစ်ခုဖြစ်တဲ့ဆမိုဝါကျွန်းနိုင်ငံမှာနှစ်ပေါင်း 3,000 ကျော်တဲ့ကယဉ်ကျေးမှုအမွေနှစ်တွေကိုနောက်မျိုးဆက်တွေအထိလက်ဆင့်ကန်းနိုင်အောင်ကြိုးစားနေပါတယ်ရိုးရာဆေးမြင့်ချောင်းထိုးနီးပညာကဆက်လို့ထင်းရဲ့ဖြာလက်ရက်တဲ့ပညာထိလက်မှုပညာတွေမပြောက်ပြက်အောင်ဘလို့ကြိုးစားနေလဲဆိုတာကိုတော့မဆုမြတ်မွန်နဲ့အတူကဘာတလွားခီးသွားအစီအစဉ်ကနေတွားပြီးတော့ကြည့်ကြရအောင်ပါရှင်
Pacific သမုဒ္ဒရာရဲ့မှာရှိတဲ့ဆမိုဝါနိုင်ငံဟာကျွန်းကြီးကျွန်းငယ်10ခုစုပေါင်းထားတဲ့ကျွန်းနိုင်ငံဖြစ်ပါတယ်။အပူပိုင်းဒေသရာသီဥတုဂျီလင်နဲ့ဆင်းပြာရောင်ပင်လယ်ကမ်းခြေတွေနဲ့ရှုခင်းလှပတဲ့ဆမိုဝါကျွန်းပေါ်မှာမူလဌာနေဆမိုဝါကျွန်းသူကျွန်းသားတွေနေထိုင်လာကြတာနှစ်ပေါင်း 3,000 ကျော်ရှိနေပါပြီ။နှစ်ပေါင်း 1,000 ချီသက်တမ်းရှိတဲ့ဆမိုဝါကျွန်းပေါ်ကယဉ်ကျေးမှုဓလေ့ထုံးစံတွေကိုနောက်မျိုးဆက်ပေါင်းများစွာအထိလက်ဆင့်ကမ်းနိုင်ဖို့ကြိုးစားနေကြပါတယ်။ရိုးရာဆင်းမင်တက်တူးထိုးနီးပညာဆီယာပိုတက်ခေါက်ပကြီးဖန်တီးမှုနဲ့ချမ်းဖြာရက်နီးလိုဆမိုဝါကျွန်းသူကျွန်းသားတွေအလေးထားဂုဏ်ယူကြတဲ့လက်မှုပညာဖန်တီးမှုတွေကိုနိုင်ငံတကာကလာကြသူတွေတစုတစည်းနဲ့လေ့လာနိုင်ဖို့အတွက်အာပီယာမြို့တော်မှာရွာကြီးတရွာလှုပ်ထားပါတယ် UK နိုင်ငံက Charles ဘုရင်ဆမိုဝါကျွန်းကို2024ခုနှစ်တုန်းကလာခဲ့စဉ်ကလည်းတည်ရင်ချင်းမှုသရုပ်ပြရွာကြီးကိုလာပြီးတော့လေ့လာခဲ့ပါတယ်ခေတ်တွေပြောင်းလဲလာတာနဲ့အမျှဆမိုဝါဒလိထုံးစံတွေတိမ်ကောပျောက်ပြက်သွားမှဆိုရင်ကြတဲ့အတွက်အခုလိုမျိုးယဉ်ကျေးမှုရိုးရာအမှုပညာလက်ရာတွေထိမ့်သိမ့်နိုင်အောင်လှုပ်ထားတာပါပတ်ဝန်းကျင်ရွာတွေမှာနေထိုင်ကြသူတွေကဒီမှာလာပြီးတော့သူတို့နေ့တတူကလောက်ကိုင်းနေထိုင်နေကြပုံတွေကိုတရုပ်ပြကြတယ်လို့လောအားပေးတယောက်ကပြောပြပါတယ
် Well they try to show their lifestyle in the way
သူတို့ရွာမှာဘယ်လိုနေထိုင်ကြတယ်ဆိုတာတခြားသူတွေသိနိုင်မြင်နိုင်အောင်ဒီမှာလာပြီးတော့ပြသနေတာဖြစ်ပါတယ်သူတို့ရဲ့နေမှုထိုင်မှုဘဝပုံစံတွေကိုသိသွားရအောင်ပြသနေကြတာပါ
Pacific သမုဒ္ဒရာအလဲပိုင်းနဲ့တောင်ပိုင်းမှာရှိကြတဲ့နိုင်ငံတော်တော်များများမှလိုပဲဆမိုဝါကျွန်းမှာလည်း Polynesian အမွေအနှစ်တစ်ခုဖြစ်တဲ့ဆင်းပင်ဆုပ်ထိုးရိုးရာတက်တူးကိုတိတ်ပြီးအလေးထားကြပါတယ်။မိသားစုလိုက်ကိုစားပြုပုံစံတွေကိုအမျိုးသားတွေကပေါ်မှာဆင်းပင်ထိုးကြလေးရှိသလိုအမျိုးသမီးတွေဆိုရင်လည်းပေါင်လေကနေဒူးအောက်ပိုင်းအထိဆင်းပင်ထိုးကြလေးရှိပါတယ်။ရပ်ပိုင်းကနေတည်င်းပတ်ပိုင်းကြတဲ့အထိရိုးရာဆင်းမြင်ထိုးနီးဟာလက်ဝင်ပြီးတော့နာကျင်ပေမဲ့ဆမိုဝါကျွန်းသူကျွန်းသားတွေကတော့ဂုဏ်ယူစွာနဲ့ထိုးနေကြပါတယ်တက်တူထိုးနီးလိုပဲဆမိုဝါကျွန်းသားတွေဂုဏ်ယူတဲ့နောက်ထပ်လက်မှုပညာတစ်ခုကတော့ထမ်းရွက်နဲ့ဖြာရက်နီးဖြစ်ပါတယ်ကိုယ်တိုင်လက်နဲ့ရက်တဲ့ဖြာကြောတွေကိုမင်္ဂလာဆောင်လို့အရေးကြီးတဲ့အခမ်းအနားတွေမှာလက်ဆောင်ပေးကြလေရှိပါတယ်ဒါကြောင့်လဲ Charles ဘုရင်လာလေတုန်းကလက်ဆောင်ပေးခဲ့ကြတာပါကဘာလက်ခီးသွားဧည့်သည်တွေလာရောက်လေးလာနိုင်အောင်လှုပ်ထားတဲ့ယဉ်ကျေးမှုတရုပ်ပြရွာကြီးမှာဆမဝါကျွန်းသူကျွန်းသားတွေအလေးထားတဲ့ရှေးဟောင်းအမွေနှစ်တွေကိုအနီးကပ်လေးလာနိုင်ကြမှာဖြစ်တယ်လို့ခီးသွားလုပ်ငန်းတာဝန်ရှိသူကပြောပါတယ်
Samoa is very proud of its culture and its tradition.
Samoa ကျွန်းမှာယဉ်ကျေးမှုတွေဒလေထုံးစံတွေကိုတိတ်အလေးထားဂုဏ်ယူကြပါတယ်ကျွန်တော်တို့ရဲ့ယဉ်ကျေးမှုအမွေနှစ်တွေကိုဆက်လက်ထိန်းသိမ်းထားနိုင်ဖို့နေ့တိုင်းဒီလိုပုံစံမျိုးနဲ့လုပ်ကိုင်နေကြတာဖြစ်ပါတယ်ဆာမိုဝါကျွန်းရဲ့ယဉ်ကျေးမှုဒလေထုံးစံတွေကိုသိရှိနိုင်ဖို့ကဘာအနှံ့ကနေဒီကိုတကူတကွာလာကြသူတွေရှိပါတယ်
ဆာမိုဝါယဉ်ကျေးမှုတရုပ်ပြရွာကြီးမှာ
တစ်ခေါက်ကိုပိတ်ဆလို့ဖြစ်အောင်အစင်းစင်းလုပ်ပြီးပကြီးဆွဲတဲ့တစ်ခေါက်ပကြီးတွေကိုလည်းကျွမ်းကျင်တွေကလုပ်ပြနေကြပါတယ်။ဆီယာပိုလို့ဆမိုအာကျွမ်းသားတွေခေါ်ကြသလိုတာပါလို့လည်းသိကြတဲ့တစ်ခေါက်ပကြီးတစ်ခုရဖို့အတွက်တစ်ခေါက်ကိုခွာရေစိမ်းပြော့အောင်ထုပြီးတော့ပိတ်ကားလို့ဖြစ်အောင်အစင်းစင်းလုပ်ရတာပါ။လက်ဝင်တဲ့လက်မှုပညာမှုလူငယ်တွေသိမ့်မတက်ကြတော့ဘူးလို့အသက်20အရွယ်မအိုဘိုက AB သတင်းဌာနကိုပြောပြပါရယ
် No hardly have people in my age doing a siapo even my
ကျမရဲ့ရေယူထဲမှာစီရာပိုဖန်တီးသူဘသူမှမရှိသလောက်ပါကျမရဲ့မောင်မတွေထဲမှာလည်းကျမကလွယ်လို့ဘသူမှမတက်ကြပါဘူးဒီသားစုထဲမှာအမေနဲ့ကျမနဲ့ပဲစီရာပိုလို့သူရှိပါတယ်စီရာဘိုတက်ခေါပကြီးတွေကိုရောင်းပြီးတော့မိသားစုအတွက်ဝင်ဝင်ရှာနိုင်မှုအမေစီရာဘိုလုပ်ရင်ကျမအမြဲဝိုင်းကူပေးပါတယ
်လက်မှုအမှုပညာတစ်ခုဖြစ်တဲ့စီရာဘိုအတွက်လိုတဲ့တက်ခေါရှာနိုင်ဖို့ကလည်းစိန်ခေါ်မှုတစ်ခုဖြစ်တယ်လို့သူကပြောပါတယ်တပန်းပင်မျိုးစိတ်တစ်မျိုးဖြစ်တဲ့ paper mulberry ဆိုတဲ့သစ်ပင်ကအခောင်ထဲမှာစီရာဘိုတက်ခေါပကြီးကိုလုပ်လို့ရပါတယ်တဲ့
The most challenging part is the plant because sometimes the plants didn't grow
ခက်ခဲဆုံးကဘာလဲလို့ပြောရမယ်ဆိုရင်တော့ပုံဆွဲလို့ရမယ်တစ်ခေါက်မျိုးရှိတဲ့အပင်ရအောင်ရှာရတာကအခက်ဆုံးပါစီရာဘိုအမှုပညာဖန်တီးနိုင်ဖို့အတွက်လည်းတစ်ခေါက်ကိုခွာအဝတ်ဆလို့ပျော့သွားအောင်ထုရတာလည်းမလွယ်ပါဘူးအဲ့ဒါတွေကတော့စီရာဘိုတစ်ခေါက်ပကြီးတစ်ခုရဖို့လုပ်ရတဲ့စိန်ခေါ်မှုတွေပ
ါစီရာဘိုမှာဆွဲတဲ့ဆေးရောင်တွေကလည်းအပင်တွေကရတဲ့သဘာဝဆေးရောင်တွေဖြစ်ပါတယ်ဆေးရောင်ချဲတဲ့ဆုပ်တန်ဆိုလဲထန်းလက်နဲ့လှုပ်ထားတာပါခက်တွေပြောင်းလာတာနဲ့အမျှဒီလိုလက်မှုပညာတွေကိုလူငယ်တွေစိတ်ဝင်စားကြတော့ဘူးလို့ဒီနေရာမှာလှူအားပေးနေသူကပြောပြပါရယ်အထူးသဖြင့်မျိုးပြတွေမှာနေကြတဲ့လူငယ်တွေကရိုးရာလက်မှုပညာတွေကိုလက်ဆင့်ကမ်းယူဖို့စိတ်ဝင်စားကြတော့ပါဘူ
း This traits of trade of siapo making or the tapa making
siapo damam ho tapa တစ်ခေါက်ပကြီးတွေကိုလူတိုင်းမလုတ်တတ်ပါဘူး globalization ကြောင့်ရောအချိန်နဲ့အမျှအပြောင်းလဲတွေဖြစ်နေတာကြောင့်ပါဒီလက်မှုပညာကိုတော်တော်များများမတက်ကြတော့ပါဘူး
။ Australia တိုက်ရဲ့အရှေ့မြောက်ပိုင်းမှာရှိတဲ့ Samoa ကျွန်းနိုင်ငံမှာအနောက်တိုင်းနေမှုထိုင်မှုပုံစံတွေပြောင်းလဲလာနေတာကြောင့်နှစ်ပေါင်း 3,000 ကျော်ရဲကရှိကြတဲ့ယဉ်ကျေးမှုအမွေအနှစ်တွေပျောက်ပြယ်ကုန်ပါကိုတချို့ကစိုးရိမ်နေကြပါတယ်။
The kids are spending their time on phone. They're not going out to the culture stuff that we normally did.
အခုကကလေးတွေကဖုန်းပေါ်မှာပဲချိန်ကုန်နေကြပါတယ်1980 90ပြည့်နှစ်ပိုင်းတွေ2000ခုနှစ်စောပိုင်းချိန်တွေတုန်းကကျွန်တော်တို့လုပ်ခဲ့ကြတဲ့ရင်းကျေးမှုဓလေ့ထုံးစံတွေကိုသူတို့စိတ်မဝင်စားကြတော့ပါဘူးအခု21ရာစုမှာပတ်ဝန်းကျင်အနေထားကလုံးဝပြောင်းလဲသွားပြီမို့ကျွန်တော်တို့ဆာမိုအာလူကြီးတွေအနေနဲ့စိတ်ပူတင့်ပါတယ်ခေတ်လူငယ်တွေကိုကိုယ်ရင်းကျေးမှုတွေဓလေ့ထုံးစံတွေအကြောင်းသိရှိနားလည်အောင်လုပ်ဖို့ကျွန်တော်တို့မှာတာဝန်ရှိလာပါတယ်မဟုတ်ရင်ကျောင်းတက်မှာနည်းနည်းပါးပါသင်ယူနိုင်ကြတော့မှာပ
ါ Pacific သမုဒ္ဒရာထဲမှာရှိတဲ့ Samoa ကျွန်းပေါ်မှာလွန်ခဲ့တဲ့နှစ်ပေါင်း 3,500 လောက်ထဲကသက်ရှိတွေနေထိုင်ခဲ့ကြတဲ့အထောက်အထားတွေတွေ့ရှိခဲ့ပါတယ်1962ခုနှစ်မှာ New Zealand နိုင်ငံကနေလွတ်လပ်ရေးရခဲ့တဲ့ Samoa ကျွန်းနိုင်ငံဟာဒဏ္ဍသဟာယအဖွဲ့ဝင်နိုင်ငံတစ်ခုလည်းဖြစ်ပါတယ်ခေတ်မီကျွန်းနိုင်ငံတစ်ခုဖြစ်အောင်စ조사နေတဲ့တချိန်ထဲမှာဘိုးဘွားတွေအစဉ်ဆက်လက်ဆင့်ကမ်းလာခဲ့ကြတဲ့နေမှုထိုင်မှုပုံစံတွေရင်ကျင်းဖို့အမွေအနှစ်တွေကိုထိမ့်သိမ့်နိုင်အောင်လဲဆမဝါကျွန်းသူကျွန်းသားတွေစူးစမ်းနေကြပါတယ်ရှင်ကျွန်မဆုမြတ်မော်ပ
ါမဆုမြတ်မော်တင်ပြပေးခဲ့တာပါရှင် VOA စီစဉ်နေတဲ့ပတ်သက်ပြီးတော့အကြံပြုလိုတဲ့ဝေဖန်လိုတဲ့ဆိုရင်တော့ကျွန်မတို့ရဲ့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်ဆိုင်ရသားဆက်သွယ်နိုင်ကြသလိုပဲ VOA ရဲ့ Facebook စာမျက်နှာက Messenger မှာလည်းဆိုင်ရသားပေးပို့နိုင်ကြပါတယ်ရှင်တော်တာရှင်တို့ရဲ့ဝေဖန်အကြံပြုချက်တွေကို VOE မြန်မာပိုင်းစီစဉ်ကကြိုဆိုပါတယ်။အခုတော့သတင်းအချင်းချုပ်ကိုတင်ပြပါမယ်ရှင်။စနေနေ့နေ့လယ်မှာတရားခံတွေကိုဟာမတ်စစ်ဖွဲ့ကပြန်မလို့ရင်ဂါဇာကိုပြန်တိုက်မယ်လို့အစ္စရေးဝန်ကြီးချုပ်နေတန်ယာဟုကအင်ကန်နေ့မှာပြောပါတယ်။ချင်းချောက်ပြောဆိုနေတာတွေကဘာတန်ဖိုးမှမရှိပဲပြည်ထနာတွေကိုပိုရှုပ်ထွေးစေတယ်လို့ဟာမတ်အဖွဲ့ရဲ့ပြောခွင့်ရသူကလည်းသတင်းထောက်တွေကိုအင်ကာနစ်မှာပြောဆိုထားပါတယ်ရှင်အမေရိကန်သမ္မတဒေါ်နယ်ထရန့်ကဂျော်ဒန်ဘုရင်ဒုတိယမြောက်အက်ဒူလာကိုအင်ပီရိုမှာအင်ကာနစ်ကလက်ခံတွေ့ဆုံပြီးဂါဇာကိုခီးသွွားလုပ်ငန်းနေရာအဖြစ်ပြောင်းဖို့ပြောလိုက်ပါတယ်ဒါပေမဲ့ဂါဇာကပါလက်စတိုင်းတွေကိုလက်မခံရင်ဂျော်ဒန်နဲ့အီဂျစ်လိုတခြားအာရပ်နိုင်ငံတွေကိုပေးထားတဲ့အမေရိကန်အကူအညီတွေဖျက်မှာမဟုတ်ပါဘူးလို့လည်းသူကပြောပါတယ်ဆွဆွဲပြစ်တင်ခံထားတဲ့သမ္မတယွန်းဆွတ်ယိုး ပြောသလိုမဟုတ်ဘဲရွေးကောက်ပွဲကယူသားဖြောက်မှတ်တယ်လို့တောင်ကိုရီးယားနိုင်ငံအမျိုးသားရွေးကောက်ပွဲကော်မရှင် NEC ကကာကွယ်ပြောဆိုလိုက်ပါတယ်ရွေးကောက်ပွဲမဲတွေကိုမယူမသားလုပ်တာတွေရှိလို့ဒီဇင်ဘာ3ရက်နေ့မှာဆေးအုပ်ချုပ်ရေးကြီးညာရတာလို့ယွန်းဆွေယိုကဖွဲ့စည်းပုံခုံရုံးကိုပြောခဲ့တာနဲ့ပတ်သက်ပြီးတော့သူကအခုလိုထွက်ဆိုခဲ့တာဖြစ်ပါတယ်ရှင်နောက်ဆုံးရသတင်းအချင်းချုပ်ကတော့ဒီလောက်ပါပဲရှင်ဒီမနေ့ခင်းအတွက်အစီအစဉ်ထုတ်လို့ရမှုကနန်းလောင်ပါအင်ဂျင်နီယာကဂလန်ကမ်ပဲဖြစ်ပါတယ်သွတ်တရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေရှင် VOE ကိုနားဆင်တဲ့အတွက်ကျေးဇူးပါကျမသင်ကြီးထိုက်ပါရှင်